Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ2023ခုနှစ်ဇွန်လ18ရက်အင်္ဂါနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOE မြန်မာပိုင်းရဲ့အစီအစဉ်တွေကိုလိုင်းထုတ်ပြီးတော့24:50-51နဲ့လိုက်လမီ190အပြင် VOE ရဲ့ Facebook နဲ့YouTube စာမျက်နှာကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်တော်တမောင်သားမအခုမနက်ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။ကျွန်တော်တာညူပါဒီနေ့ကြေညာပေးမယ့်သတိတွေတင်ပါတော့ယူကရိန်းကကောက်နှံတွေကိုပြင်ပကိုပြပကိုတင်ပို့နိုင်ဖို့အတွက်ရုရှားစစ်သည်မော်တွေကိုဖျက်ချော်ခွင့်ပြုတဲ့တနစ်နီးပါးကြာသဘောတူညီချက်ကိုပယ်ဖျက်လိုက်ပြီလို့ရုရှားကတင်းကနေမှာကြေညာပါတယ်။နောက်လာမယ့်နှစ်အမေရိကန်စစ်တပ်ရဲ့ဦးစားပေးရေးအတွက်ဘတ်ဂျက်ရထားမှုကြီးမားများပြတဲ့အသုံးစရိတ်မူကြမ်းတရက်ကိုအထက်လွှတ်တော်မှာအခုအင်္ဂါနေ့မှာဆွေးနွေးကြဖို့ရှိနေပါတယ်။စားရထိတ်တန့်ရောက်သတင်းတွေကိုဥတ္တမောင်တန်းနဲ့အတူကြီးညာပြီးသွားဖို့ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ကိုသားညို့ကြီး။မကြာခင်အင်တာဗျူးသတင်းဆောင်ပါတစ်ပုဒ်နဲ့အမေရိကန်အစိုးရအာဘော်တို့ကိုတင်ဆက်တဲ့အခါမှာတော့
ငါခါနဲ့ဆက်ကတော့တော့ဖြစ်နေကြတယ်။ဆိုတော့နဲ့တမန်လည်းပဲဒီမြစ်ကမ်းတစ်ပေးမှာဆိုတော့ဒီဘက်နဲ့တမန်ကျော်ကျော်လည်းပဲဝင်နေ
။အခုကြားခဲ့ရတာကတော့တပွဲခိုင်လောင်းလုံးအခြေအနေပါ။အပြည့်စုံတော့အမေရိကန်သားမှကြီးဟောင်းတဲ့အင်တာဗျူးအပြီးမလေးရှားနိုင်ငံကတက်ချွာလှုပ်ရှားသူပျောက်နေတဲ့သတင်းမတိုင်းမီမှာကြားကြရမှာပါ။ဒုတိယပိုင်းနိုင်ငံရွက်မှာတော့သတင်းနောက်မဆုစီးပွားရေးလူမှုရှုခင်းနဲ့တက်တက်ရောက်သတင်းတော်စတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်။အခုရင်ဆုံးတော့ဒီကနေ့မနက်ထိတ်တန့်ရောက်သတင်းတွေကိုကိုသားညဦးနဲ့ကျွန်တော်တမောင်သားတို့ပြောပြပါမယ်။
ယူကရိန်းနိုင်ငံကကောက်နှံတွေကိုပြပတင်ပို့နှံမှုအတွက်ယူကရိန်းစစ်ကမ်း3ခုကနေပြီးတော့ပင်လယ်နဲ့အတွင်းရုရှားစစ်သည်မော်တွေကိုဖျက်ချော်ခွင့်ပေးတဲ့တနစ်နီးပါးကြာသဘောတူညီချက်ကိုပယ်ဖျက်လိုက်ပြီလို့ရုရှားကနေပြီးတော့တနင်္လာနေ့မှာကြေညာသွားပါတယ်။ကမ္ဘာစနစ်အခအကြက်တဲဖြစ်နေတဲ့အချိန်ပင်လယ်နဲ့ထဲကိုယူကရိန်းကောက်နှံတွေဖျက်တမ်းခွင့်ရဖို့ဒီသဘောတူညီချက်ကိုကုလသမဂ္ဂနဲ့ထူရကီနိုင်ငံတွေကဂျောင်းဝင်ညှိနှိုင်းပေးခဲ့ကြတာပါ။အဲဒီကဖျက်တမ်းတဲ့ကောက်နှံအများပြားကိုတင်မောနဲ့အာဖရိကအရှေ့လေပိုင်းနဲ့အာရှကဆင်းရဲတဲ့တိုင်းပြည်တွေကိုပို့ပေးနိုင်ခဲ့ပါတယ်။အခုလိုမျိုးရုရှားလုတ်တာကိုဒီကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူထရက်စ်ကကန့်ကွက်ပါတယ်။ပင်လယ်နဲ့ဖြတ်တန်းတဲ့ဒီပို့ကုန်တွေဟာဒုက္ခတွေ့နေတဲ့ကမ္ဘာကြီးအတွက်မျှော်လင့်ချက်ဖြစ်ပြီးတော့ကမ္ဘာစနစ်အခါဖူလုံရေးအတွက်လည်းအသက်အမြတ်ရေးပါလဲဆိုပြီးသူကပြောပါတယ်။ပရိပခဥရုယာတိဖောက်ပြန်မှုစွန့်ရင်ဈေးနှုန်းနဲ့တခြားကိစ္စရပ်တွေအမျိုးမျိုးကြောင့်စနစ်အခါထုတ်လုပ်မှုနဲ့ရရှိနိုင်မှုအနှောက်အယှက်တွေရှိနေတဲ့အချိန်မှာဒီသဘောတူညီချက်ရရှိခဲ့တာကြောင့်ပြီးခဲ့တဲ့နှစ်မတ်လကစပြီးတော့စနစ်အခါဈေးနှုန်း23ရာခိုင်နှုန်းအထိကိုကျဆင်းနိုင်ခဲ့တယ်ဒီကနေ့ရုရှားဆုံးဖြတ်ချက်ကတော့နေရာတိုင်းကလိုအပ်ချက်ရှိနေသူတွေကိုထိုးနှက်မှုဖြစ်ပါလိမ့်မယ်ဆိုပြီးတော့ကုလသမဂ္ဂအတွင်းမှုချုပ်ကပြောသွားပါတယ်။ကောက်နှံတင်ပေါ်သွားလာမှုတွေကိုဖြတ်တောက်လိုက်တဲ့အခုဒီရုရှားလုပ်ရဟာနောက်ထပ်ရက်ဆက်ကြမ်းကြုတ်မှုတစ်ခုပါပဲလို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးလင်ဒါ သောမတ်စ်ဂရမ်ဖီးကလည်းတုံ့ပြန်ပါတယ်။ရုရှားရဲ့နိုင်ငံရေးကစားမှုဟာအာဖရိကဥကြော်ဒေသကအဟာရဓာတ်မပြည့်ဝတဲ့ကလေးငယ်တွေနောက်ကလေးမိခင်တွေစသဖြင့်လူသားတွေကိုထိခိုက်ခံစားရစေလိမ့်မယ်လို့အမေရိကန်သံတမန်ကြီးကလည်းပြောပါတယ်ယူကရိန်းကောက်နှံတင်မော်တွေတွာလာခွင့်ကိုရုရှားအနေနဲ့ဖြစ်နိုင်သမျှမြင်မြန်ပြန်ခွင့်ပြုတဲ့နယ်လို့အမေရိကန်နိုင်ငံကြီးဝန်ကြီးအန်တိုနီဘလင်ကန်ကလည်းသတင်းတောက်တွေကိုပြောပါတယ်ယူကရိန်းနဲ့ရုရှားဟာဂျုံဘာလီနေဂျာစီနဲ့တခြားဈေးနှုန်းသင့်စားနပ်ရိက္ခာတွေကိုကမ္ဘာမှာအဓိကတင်ပို့နေတဲ့နိုင်ငံတွေဖြစ်ကြပါတယ်ယူကရိန်းကကောက်နှံတွေကိုပင်လယ်ကတင်ပို့မှုဟာအကောင်းဆုံးလမ်းဖြစ်တာမို့လို့အခုလိုရုရှားရဲ့ဆုံးဖြတ်ချက်ကြောင့်စားနပ်ရိက္ခာဈေးနှုန်းမြင့်တက်လာပြီးတော့ကမ္ဘာစီးရင်သားတွေအတွက်ငတ်မုတ်ခေါင်းပါမှုဖြစ်လာစေလိမ့်မယ်လို့ယူကရိန်းရဲ့စိုက်ပျိုးရေးမူဝါဒဝန်ကြီးက VOA ကိုမှတ်ချက်စကားပြောပါတယ်ယူကရိန်းကောက်နှံတွေကိုတင်ပို့နိုင်မှုအတွက်တခြားနည်းလမ်းအားလုံးကိုလည်းအသုံးပြုသွားမယ်လို့သူကပြောဆိုထားပါတယ
်ဥရောပသမဂ္ဂ EU နဲ့ Latin America နဲ့ Caribbean နိုင်ငံများအသိုက်အဝင်း CELAC CELAC ခေါင်းဆောင်တွေဟာရှင်းနေအတွင်ပထမဦးဆုံးထိပ်သီးအစည်းအဝေးဖြစ်ဥရောပသမဂ္ဂရုံးချုပ်ရှိရာ Belgium နိုင်ငံမြို့တော် Brussels မှာတနင်္လာနေ့ကတွေ့ဆုံခဲ့ကြပါတယ်ဒီပွဲဖွင့်ပွဲနေ့မှာဥရောပကောင်စီဥက္ကဋ္ဌ Charles Michel ကမြန်မာကမ္ဘာကြီးဟာအရင်တွေ့ဆုံခဲ့ကြတဲ့2015ခုနှစ်နဲ့လွန်ကွာခြားသွားခဲ့ပြီလို့မိန်ကွန်းမှာပြောကြားခဲ့ပါတယ်။ဒီနှစ်တွေထဲမှာရာသီဥတုဖောက်ပြန်တာကမ္ဘာလုံးဆိုင်ရာကူးစက်ရောဂါနဲ့အခုနောက်ဆုံးယူကရိန်းစစ်ပွဲအထိအရေးကိစ္စမျိုးစုံနဲ့ရင်ဆိုင်နေရတယ်လို့သူကဆိုပါတယ်။ရာသီဥတုအပြောင်းအလဲကြောင့်အပူချိန်တိုးမြင့်လာတာပြင်းထန်တဲ့တုံးမိတွေလောင်တာရေကြီးတာစတဲ့ကပ်ဘေးတွေနဲ့အတူဥရောပနဲ့တောင်အမေရိကတိုက်ကြီးနှစ်ခုလုံးရဲ့ကရေဘီယံဒေသတွေမှာပင်လယ်ရင်မြတ်တဲ့ပြင်သိသိသာသာမြင့်တက်လာတဲ့ချိန်ချောက်မှုဒဏ်ရင်ဆိုင်နေရပြီးဒါတွေကိုအတူတကွအမြန်ဆုံးနဲ့ပြက်ပြက်သားသားအေးအေးယူဆောင်ရွက်ဖို့လိုတယ်လို့လည်းသတိပေးလိုက်ပါတယ်။တစ်ဖက်မှာလည်းဥရောပရဲ့ရာစုဟောင်းကကိုလိုနီကျွန်းစနစ်ရဲ့တည်ရောက်မှုတွေကအခုထိရှိနေပြီး21ရာစုခေတ်မှာလည်း ဥရောပဟာကိုလိုနီဟောင်းနိုင်ငံတွေကိုတန်းတူညီမျှလှုပ်ပေါ်ကင်ပတ်နိုင်ငံတွေဖြစ်ဆက်ဆံဖို့လူတွေကြောင်းလက်တင်မိတ်ကခေါင်းဆောင်တွေကတောင်းဆိုလိုက်ကြပါတယ်။ရရှိတိတပ်ပြည်အားလုံးပါဝင်နိုင်တဲ့တရားမျှတတဲ့ကုံသွယ်မှုဆက်ဆံရေးကိုအမှောက်ခံဖို့လိုကြောင်းတဲ့ချင်းချောက်မှုကိုအခြေမခံမဲ့အပြန်အလှန်ယုံကြည်မှုကိုအခြေခံဖို့လိုတဲ့အကြောင်းဘရာဇီးလ်သမ္မတလူလာကကြေညာသွားခဲ့ပါတယ်
။တရားမျှတမှုအလိုအဆုံးဖြစ်နေတဲ့နိနာခံစားရသူတွေအတွက်အစွမ်းကုန်ကြိုးစားဆောင်ရွက်သွားမယ်လို့ ICC အပြည်ဆိုင်ရာရာဇဝတ်ခုံရုံးဖြစ်လာစေတဲ့ Rome Statute သဘောတူညီချက်25နှစ်ပြည့်မှာ ICC အကြီးအကဲတရားသူကြီးဖြစ်တဲ့ Peter Hofmanski ကပြောလိုက်ပါတယ်။ကမ္ဘာတစ်ဝန်းလူမျိုးသုံးတပ်ဖြတ်မှုစစ်ရာဇဝတ်မှုနဲ့လူသားမျိုးနွယ်စုပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုတွေကိုရေးယူပြီးတော့ကမ္ဘာလူသားတူကိုအကာအကွယ်ပေးနိုင်ဖို့ရည်ရွယ်ချက်နဲ့ ICC ရဲ့ Rome Statute သဘောတူညီချက်ကိုလွန်ခဲ့တဲ့25နှစ်1998ခုနှစ်ဇူလိုင်18ရက်နေ့မှာအတည်ပြုခဲ့ကြတာပါ။ဒီသဘောတူညီချက်ရဲ့ယူဆဟာကမ္ဘာကြီးမှာတညီတဲ့တရားဥပဒေစိုးမိုးနိုင်ရေးအတွက်ဖြစ်တယ်လို့တရားသူကြီးဖြစ်တဲ့ Peter Hofmanski ကပြောဆိုပြီးတော့ဒီသဘောတူညီချက်ဖြစ်လာဖို့အားထုတ်ခဲ့ကြတဲ့တန်တမန်တွေအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့လူပုဂ္ဂိုလ်တွေကိုဂုဏ်ပြုပါရတယ်။ Rome Statute သဘောတူညီချက်အတိုင်းထိထိရအောင်မြင်မှုတွေရလာစေဖို့ဆိုရင်တော့ICC ရဲ့လက်ရှိလုပ်ငန်းတွေမှာအဖွဲ့ဝင်နိုင်ငံတွေရဲ့အပြည့်အဝပူးပေါင်းဆောင်ရွက်မှုလိုအပ်တယ်လို့လည်းသူကပြောပါတယ်။တနည်းနဲ့တစ်ချိန်ချိန်မှာတော့ ICC ဟာနိုင်ငံတကာအသိုက်အဝန်းရဲ့လွတ်လပ်တဲ့တရားရေးမဏ္ဍန်တရားဖြစ်လာစေဖို့နဲ့ဥပဒေစိုးမိုးရေးရှိတဲ့နိုင်ငံတွေရဲ့လေဆာအသိမှတ်ပြုမှုရဖို့သူမျှော်လင့်တယ်လို့လည်းပြောပါတယ်။ ICC ဟာပြင်ပပြောကဖိအားတွေကနေကင်းလွတ်စွာအလုပ်လုပ်နိုင်ပြီးတော့နောက်ဆုံးတော့ဒီ Rome Statute ဆိုတာဟာတစ်ကမ္ဘာလုံးလက်ခံတဲ့အသည့်ဖြစ်လာဖို့သူမျှော်လင့်ထားတယ်လို့လည်းဆိုပါတယ်။ICC ဟာဒီနေ့ဒီချိန်မှာနိုင်ငံတကာရာဇဝတ်မှုတွေကိုအေးအေးယူကန်တွယ်တဲ့အဓိကနေရာဖြစ်လာပြီဆိုတာငြင်းမရပါဘူးလို့လည်းကုလသမဂ္ဂအတွင်းမှုချုပ်ကိုစားတရားရေးဆိုင်ရာလက်ထောက်အတွင်းမှုချုပ်ကပြောဆိုပါတယ် ICC စတင်ဖွဲ့စည်းပြီးကလေးကဆိုရင်တော့အမှုပေါင်း32မှုကြားနာဆစ်ဆေးနေခဲ့ပါတယ်အဲ့ဒီထက်မှာရိုဟင်ဂျာအရင်းနဲ့ပတ်သက်ပြီးတော့ဘင်္ဂလားဒေ့ရှ်မြန်မာအမှုလည်းပါဝင်ပါလေခင
်ဗျဤနိုင်ငံမှာတည်တံချမှတ်ခံထားတဲ့ German Iran နိုင်ငံသားအတိုက်ခံခေါင်းဆောင် Jamshid Shabet ရဲ့မိသားစုဝင်တွေဟာတရင်တွင်နေကသူနဲ့ဖုံးပြောပြီးတဲ့နောက်သူ့အခြေအနေအတွက်စိုးရင်ကြောင်းထုတ်ဖော်ပြောဆိုခဲ့ကြပါတယ်။တမိဖြစ်သူဂါစလီရှာမက်က Twitter ကတစ်ဆင့်ထုတ်ပြန်ချက်ထဲမှာငါ့လာအကြာမှာအဖေနဲ့ပထမဦးဆုံးဖုံးစကားပြောခွင့်ရခဲ့ပြီးနှစ်နှစ်ကြာဆက်သွယ်ဖြတ်တောက်ခံခဲ့ရတဲ့ပြီးတဲ့နောက်စကားပြောခွင့်ရတာဖြစ်တယ်လို့ဖော်ပြထားပါတယ်။ဒါဟာနှုတ်ဆက်ခိုင်းနှုတ်ဆက်ခိုင်းတဲ့သဘောဖုံးနဲ့စကားပြောခွင့်ပေးတာဖြစ်နိုင်တာကြောင့်အထူးစိုးရင်နေရတယ်လို့ဆိုပါတယ်။ရှာမက်ဟာရှိရစ်ပြုတ်ကဗလီတခုကို2008ခုနှစ်ဘုံခွဲမှုမှာကြိုးကင်ခဲ့သူလို့ဆွဆွဲပြီးဒေတာနဲ့ရင်ဆိုင်နေရတာပါဒီဆွဆွဲချက်ကိုမိသားစုဘက်ကပြင်းပြင်းထန်ထန်ညှင်းဆိုထားပါတယ်အမေရိကန်နိုင်ငံမှာလည်းနေထိုင်ခဲ့တဲ့ရှာမက်ဟာ1989ခုနှစ်အစ္စလာမစ်တော်လှန်ရေးမတိုင်မီအီရန်ကိုအုပ်ချုပ်ခဲ့တဲ့အနောက်အုပ်စုကြောတောင်နောက်ခံပြုဘရင်စနစ်ကိုပြန်လည်ထူထောင်ဖို့ရည်ရွယ်တဲ့တွန်ဒါအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဖြစ်လဲတာဝန်ထမ်းဆောင်ခဲ့ပါတယ်ရှာမက်ဟာ2020ခုနှစ်တုန်းကဒူဘိုင်းမှာခီးတီထောက်နားနေတဲ့အတော်အတွင်းမှာအီရန်အာဏာပိုင်တွေကပြန်ပြီးဆွဲခဲ့တဲ့အကြောင်းမိသားစုကပြောပါတယ
်။ Pure American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ5.25kHz 12.33 MHz 40kHz 43.5 MHz 58.9 MHz 5.8 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 ှင
် View American တန်ကနေပြီးတော့နိုင်ငံတကာသတင်းတွေကိုဆက်လက်တန်လှည့်နေပါတယ်လာမယ့်နှစ် American စစ်တပ်ရဲ့ဦးစားပေးလုပ်ငန်းတွေအတွက်ဘတ်ဂျက်ရထားမှုကြီးမားများပြားတဲ့အသုံးစရိတ်မူကြမ်းကိုထက်လွတ်တော်မှာအခုဒီအင်္ဂါနေ့မှာဆွေးနွေးချဖို့ရှိနေပါတယ်။အောက်လွှတ်တော်ပြင်ဆင်ထားတဲ့ဥပဒေမူကြမ်းထဲမှာတော့ထောက်ခံမဲ219မဲ၊ကန့်ကွက်မဲ210မဲနဲ့ပြီးခဲ့တဲ့တောက်ကြနေ့ကပဲကတ်ပြီးတော့မဲခွဲအတည်ပြုခဲ့ပါတယ်။အောက်လွှတ်တော်ကပြင်ဆင်တည်ပြုထားတဲ့ဒေါ်လာ184ဘီလျံတန်ဖိုး NDAA အမျိုးသားလူမျိုးရေးလုံခြုံရေးအဥပဒေဟာဒီမိုကရက်လွှမ်းမိုးတဲ့အထက်လွှတ်တော်အတွက်မှာတော့အတည်ပြုနိုင်ဖို့ခဲယဉ်ပြီးတော့လွှတ်တော်နေ့အကြမ်းမှာတော့မူကြမ်းစာသားတွေကိုပြန်ညှိနှိုင်းရဖို့ရှိနေပါတယ်။အထက်လွှတ်တော်မှာလည်းတည်ကြားမူကြမ်းတရရှိနေပြီးတော့ဒီလအစောပိုင်းမှာတော့အထက်လွှတ်တော်လက်နက်ကိုင်ဖွဲ့စည်းများကော်မတီကနေပြီးတော့ထောက်ခံမဲ25မဲ၊ကန့်ကွက်မဲ1မဲနဲ့မဲခွဲပြီးတော့အထက်လွှတ်တော်တရလုံးကိုအတည်ပြုပေးဖို့ပို့ထားပါတယ်။အမေရိကန်နိုင်ငံရဲ့လုံခြုံရေးယူကရိန်းကိုထောက်ပံ့ဖို့တရုတ်နဲ့ရှင်ပြိုင်ကြော်ဖြတ်ဖို့အမေရိကန်စစ်သည်တွေကိုထိုက်ထိုက်တန်တန်လစာတိုးမြှင့်ဖို့လှုပ်သွားရမယ်လို့အထက်လွှတ်တော်လူများစုခေါင်းဆောင်ချော့ကျူမာကအခုလစောပိုင်းကပြောထားပါတယ်။အထက်လွှတ်တော်လူနည်းစုခေါင်းဆောင်မစ်မကွန်နယ်ကတော့အရေးယူတန်ခတ်မယ်လို့ချိန်ချောက်မှုတွေတန်တမာရေးရတင်းတင်းမာမာသတိပေးတာတွေလောက်နေတော့ယူကရိန်းဖြစ်ပျက်မှာရုရှားသမ္မတပူတင်ကိုတားလို့မရခဲ့ဘူးဆိုတာကိုသတိရဖို့လိုတယ်ဆိုပြီးပြောပါတယ်။စကလုံးတွေလောက်နေတော့အာရှမှာတရုတ်ရဲ့ရန်လိုမှုတွေကိုတားနိုင်မှာမဟုတ်ဘူးလို့လည်းပြီးခဲ့တဲ့လကသူသတိပေးခဲ့ပါတယ်ခင်ဗျာ
အမေရိကန်သမ္မတရဲ့ရာသီဥတုဆိုင်ရာအထူးကိုယ်စားလှယ်ဖြစ်တာဝန်ယူထားတဲ့အရင်နိုင်ငံယာယီဝန်ကြီးဟောင်းဂျွန်ကယ်ရီဟာတရုတ်ပြည်ကိုရောက်ရှိနေပြီးဘီဂျင်းမှာတရုတ်တာဝန်ရှိသူတွေနဲ့တရင်းလာနေကတွေ့ဆုံခဲ့ပါတယ်။အမေရိကန်နဲ့တရုတ်ကြားမှာရာသီဥတုဆိုင်ရာဆွေးနွေးပွဲတွေရပ်တန့်နေတာတနည်းနီးပါးတော့ရှိနေခဲ့ပြီဖြစ်ပါတယ်။နိုင်ငံခြားကုန်သွယ်ရေးမပြေမလည်ဖြစ်နေတဲ့အချိန်လူခွေရေးချိုးဖောက်မှုဆွဆွဲချက်တွေအပြင်ထိုင်ဝမ်အရင်းနဲ့တရုတ်ရဲ့နယ်မြေပိုင်ဆိုင်မှုအငင်းပွားတဲ့ပြဿနာတွေကြောင့်နိုင်ငံဆက်ဆံရေးတင်းမာနေတာကိုပြန်လည်ဖြေလျှော့နိုင်ဖို့အမေရိကန်ဘက်ကဇက်တိုက်ကြိုးစားနေချိန်မှာပဲအခုဂျွန်ကယ်ရီရဲ့ခီးစဉ်ကဖြစ်ပေါ်လာခဲ့တာပါအမေရိကန်နဲ့တရုတ်နိုင်ငံဟာကမ္ဘာအဆိုးရွားဆုံးရာသီဥတုညဉ့်ညမ်းစေတဲ့နိုင်ငံတွေလည်းဖြစ်ကြပါတယ်ဂျွန်ကယ်ရီနဲ့တရုတ်ကိုယ်စားလှယ်စီကျန်းဝါတို့ဦးဆောင်တဲ့နိုင်ငံအဖွဲ့တွေဟာရာသီဥတုဆိုင်ရာကျယ်ပြန့်တဲ့ပြဿနာတွေကိုမျက်နှာချင်းဆိုင်ဆွေးနွေးခဲ့ကြတယ်လို့တရုတ်အစိုးရပိုင်ဆင်ဟွာသတင်းအေဂျင်စီကဖော်ပြထားပါတယ်ဒီခီးစဉ်အတွက်မှာဂျွန်ကယ်ရီဟာတရုတ်နိုင်ငံရဲ့ကြောင်မီးသွေးပေါ်မိခိုအားထားနေရတာနဲ့ကမ္ဘာကြီးပူနွေးလာမှုကိုအဓိကဖြစ်စေတဲ့ကာဗွန်ဒိုင်အောက်ဆိုက်နဲ့မီသိန်းထုတ်လုပ်မှုလျှော့ချနိုင်ရေးကိုတွန်းအားပေးမယ်လို့မျှော်လင့်ရပါတယ်
။ပြီးခဲ့တဲ့ထိုင်းယူကောက်ပွဲမှာအများစုအနိုင်ရခဲ့တဲ့ Move Forward Party ရှေ့သူချီပါတီရဲ့ခေါင်းဆောင် Peter Lindgren ကိုပြီးခဲ့တဲ့အပတ်လွှတ်တော်မှာဝန်ကြီးချုပ်ရွေးချယ်မှုမဲခွဲရမှာရှုံးနေခဲ့ပေမဲ့သူ့ရဲ့မဟာမိတ်ပါတီ၈ပါတီကတော့သူ့ကိုဝန်ကြီးချုပ်ဖြစ်တဲ့အဆိုအသက်ဖွဲ့နိုင်ဖို့ထောက်ခံထားလို့မယ်လို့ဖီတာကတင်းလာနေမှာပြောပါတယ်ရှေ့သူချီပါတီရဲ့ခေါင်းဆောင်ဖီတာပါတီဟာပြီးခဲ့တဲ့မေလ14ရွေးကောက်ပွဲမှာအများစုအနိုင်ရထားပေမဲ့လည်းတည်ဆဲဖွဲ့စည်းပုံအရရွေးကောက်ခံအောက်လွှတ်တော်ရောစစ်တပ်ကခံထားတဲ့အထက်လွှတ်တော်ပါပေါင်းတဲ့အမတ်တဝက်ကျော်ရဲ့ထောက်ခံမဲမရတာကြောင့်ဝန်ကြီးချုပ်ဖြစ်တဲ့ပထမကြိမ်မဲခွဲမှုမှာရှုံးနေခဲ့တာဖြစ်ပါတယ်ခင်ဗျာ
အင်္ဂါနဲ့ဗုံလူနေ့တွေမှာလက်ရှိအစိုးရနှုတ်ထွက်ပြီးဆန္ဒပြပွဲတွေလုပ်ဖို့စီစဉ်နေပြီးဇန်နဝါရီလမှာကျင်းပမယ့်ထွေထွေရွေးကောက်ပွဲမှာတိုက်ပြီးအင်းဆောင်အစိုးရဖွဲ့ဖို့တောင်းဆိုမယ်လို့ဘင်္ဂလားဒေ့ရှ်အတိုက်ခံအမျိုးသားရေးပါတီ PNP ကပြောပါတယ်ဇူလိုင်လ6ရက်နေ့ကရဲတပ်ဖွဲ့ဒုတိယအကြီးအကဲနဲ့တခြားအကြီးတန်းရဲရာရှိတွေဒါကမှတွေ့ဆုံခဲ့တဲ့အစည်းအဝေးမှာတန်ပေါ့ချပြီးတဲ့နောက်မှာအာနာယ AL ပါတီနဲ့ဝန်ကြီးချုပ် Sheikh Hasina အစိုးရဖွဲ့ကအတိုက်ခံကောင်းဆောင်တွေရေကော့ပွဲမှာမဝင်ပြီးမပြိုင်နိုင်အောင်ရဲတပ်ဖွဲ့ကိုအတုံးချအမှုဆင်နေတယ်ဆိုတော့ဆွဲချက်တွေထွက်လာခဲ့ပြီးအခုလိုဆန္ဒပြပွဲတွေလုပ်ဖို့စီစဉ်လာကြတာဖြစ်ပါတယ်အင်္ဂါနေ့မနက်ခင်းနောက်ဆုံးအသတင်းတွေကိုကိုသားညူနဲ့တူချင်ညာပေးခဲ့တာပါအခုဆက်လက်ပြီးသတင်းဆောင်ပါတွေမှတင်ပြမိမှာမြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးဟောင်းရဲ့အမြင်ကိုတင်ပြချင်ပါတယ်။မကြသေးခင်ကထိုင်းနိုင်ငံရဲ့ဂျာယီဝင်ကြီးမြန်မာနိုင်ငံကိုတွားရောက်ခဲ့ပြီးဒေါက်အောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့တယ်ဆိုတဲ့ခီးစဉ်ကမြန်မာဒီမိုကရေစီအရေးကိုကူညီရမရောက်တဲ့အကြောင်းအာရှရှေ့တောင်အာရှနိုင်ငံများအသင်းနဲ့မြန်မာပြည်သူတွေနဲ့ NUG အမျိုးသားညီညွတ်ရေးအစိုးရနဲ့မြန်မာပြည်သူတွေကိုပို့ပြီးထောက်ခံမှုပြသဖို့လိုအပ်တဲ့အကြောင်းVOA သတင်းတော် UNICEF နဲ့တာမဂျီစကော့မာဆာတို့တွေ့ဆုံတဲ့အခါမှာပြောကြားခဲ့ပါတယ်။ကိုသိမ့်ထိုက်ဦးကကောင်းတို့တင်ပြမှာပါခင်ဗျာ
။ထိုင်းနိုင်ငံဂျာယီဝင်ကြီးဒွန်ပရာမတ်ဗီနိုင်မြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့ခီးစဉ်ဟာအာဆီယံရဲ့မြန်မာရေးရည်ရည်ချက်ကိုရှုထွေးအောင်လုပ်တာပါဖြစ်ပြီးမြန်မာဒီမိုကရေစီရေးကိုကူညီရမြောက်တဲ့အကြောင်းတာမဂျီစကော့မာဆာက VOA နဲ့ဆက်သွယ်မေးမြန်းရမှာထောက်ပြပါတယ
်။ So I have personal experience with that.I think on Thailand's involvement there's
no ကိုတွေးအတွေ့အကြုံအရထိုင်းနိုင်ငံရဲ့ပါဝင်ပတ်သက်မှုနဲ့ပတ်သက်လို့စိုးရိမ်စရာရှိပါတယ်။တာဝန်ပြီးဆုံးသွားတဲ့ပရာယုတ်အစိုးရရဲ့နိုင်ငံသားရေးဝန်ကြီးဒွန်ဟာစစ်ကောင်စီနဲ့အကြီးအကျယ်နှီးဆက်တဲ့သူတစ်ချောင်းလုံးထောက်ခံခဲ့သူဖြစ်ပါတယ်။ဒါကြောင့်အမျက်မြတ်တက်တာဝင်ပြီးဆုံးဖြတ်မဲ့သူမဟုတ်ပါဘူး။ဒုတိယတစ်ချက်ကဒီအစိုးရထိုင်းအစိုးရကပဲအာဆီယံရဲ့အလှည့်ကျဥက္ကဋ္ဌမဟုတ်ဘဲနဲ့စစ်ကောင်စီကိုယ်စားလှယ်ကိုအစည်းအဝေးဖိတ်ကြားခဲ့တဲ့အစိုးရဖြစ်ပါတယ်။ဒီလိုလုပ်တဲ့အတွက်စစ်ကောင်စီအကြီးအကဲတွေကိုမဖိတ်ကြားဖို့အာဆီယံရဲ့ရည်တည်ချက်နဲ့ဒွိဟဖြစ်နေပါတယ်။ဒီလိုဖိတ်တဲ့အတွက်စစ်ကောင်စီကိုတရားဝင်မှုပေးလိုက်သလိုဖြစ်တဲ့အတွက်ကူညီရမရောက်ပါဘူး။တတိယအချက်ကထိုင်းနိုင်ငံသားရေးဝန်ကြီးဒွန်ကနောက်ဆုံးခီးစဉ်မှာဒေါန်ဆန်းစုကြည်နဲ့သူတွေ့ဆုံခွင့်ရခဲ့တယ်လို့ပြောပါတယ်။ဒေါန်ဆန်းစုကြည်အနေနဲ့ပြောဆိုခွင့်မရှိတဲ့အချိန်မှာဒေါန်ဆန်းစုကြည်ရဲ့သဘောထားကိုပြောဆိုခွင့်မရှိပါဘူး။ထိုင်းနိုင်ငံသားရေးဝန်ကြီးဒွန်ပြောဆိုတာတွေအပေါ်မြန်မာနိုင်ငံအတွင်းကလူတော်တော်များများကတန်တရားဖြစ်ကြပါတယ
်မြန်မာနိုင်ငံရေးမှပြည်သူတွေပေါ်နိုင်ခြင်းနှိပ်စက်ပြီးစစ်ရဆွေးမှုတွေကျူးလွန်နေတဲ့အာဏာကိုတရားမဝင်ယူထားတဲ့စစ်အုပ်စုကတစ်ဖက်ပြည်သူတွေကတစ်ဖက်ဆိုတာကိုမြင်ဖို့လိုတဲ့အကြောင်းနဲ့အတိုက်ခံရာစုတွေပြည်သူတွေပေါ်မှာတရားဝင်အသိအမှတ်ပြုဖို့အာဆီယံရှစ်တောင်အားရှနိုင်ငံတွေအနေနဲ့တိုးပြီးလှုပ်ဆောင်တင်တယ်လို့သူကထောက်ပြပါတယ
် so I think ASEAN could do as former foreign minister Martin Nadalagawa
said Indonesia နိုင်ငံသားရဲ့ဝန်ကြီးဟောင်း Martin Nadalagawa တလောကတွေးဆုံမေးမြန်းခန်းတစ်ခုမှာအကြံပေးခဲ့သလိုပဲ NUG ကို ASEAN အစည်းအဝေးတွေမှာဖိတ်ကြားသင့်ပါတယ်။သူတို့ကမြန်မာနိုင်ငံကိုကိုးစားပြုတဲ့နေရာမှာတရားဝင်သောနေရာယူထားတာမရှိသေးပေမဲ့ဒီမှာရှိနေပါတယ်။နိုင်ငံသားရေးဝန်ကြီးဟောင်းပြောသလိုပါပဲစစ်ကောင်စီကိုအစည်းအဝေးမဖိတ်တာကဒီလောက်မထိရောက်ပါဘူး။စစ်ကောင်စီဘက်ကကဘာကသူတို့ကိုဘာထင်ထင်ဂရုမစိုက်လို့ပါ။ဒါပေမဲ့ NUG နဲ့တခြားအဖွဲ့တွေတော်လန်နေတဲ့အင်အားစုတွေကိုအစည်းအဝေးဖိတ်မယ်လေလာသူတွေအနေနဲ့ဖိတ်မယ်ဆိုရင်တော့ဒီကိစ္စကအများကြီးထိရောက်ပါတယ
်စစ်ကောင်စီကရွေးကောက်ပွဲကျင်းပမယ်ဆိုရင်လက်မခံဘူးဆိုတာကိုအာဆီယံအနေနဲ့ပြက်ပြက်သားသားပြောဖို့လိုတဲ့အကြောင်းစကော့မာစီယယ်ကပြောဆိုပါတယ်အာဆီယံအနေနဲ့စစ်ကောင်စီကိုဆန့်ကျင်နေတဲ့မြန်မာတိုက်ခံဒေါ်လာရေးအဖွဲ့အစည်းတွေကိုလက်နက်တွေထောက်ပံ့တင်သလားဆိုတာနဲ့ပတ်သက်လို့သူကအခုလိုပြောပါတယ်
The trouble with arms, of course, is because first it's difficult to get.
လက်နက်အထောက်ပံ့ဆိုတာနဲ့ပတ်သက်လို့အိန္ဒိချင်းတော်တော်များများကစစ်ကောင်စီကိုထောက်ခံနေတဲ့သူတွေအများစုဆိုတော့ဒါကတိတ်ကိုခက်ခဲပါတယ်။ဒုတိယအချက်ကအတိုက်ခံတွေကိုလက်နက်တွေထောက်ပံ့မယ်ဆိုရင်တရုတ်နိုင်ငံကစစ်ကောင်စီကိုပေးနေတဲ့လက်နက်တွေနှစ်ဆတိုးပေးတာမျိုးတွေလည်းဖြစ်လာနိုင်ပါတယ်။ဒီတော့ NUG ကိုပို့ပြီးကူညီနိုင်တဲ့တခြားနည်းလမ်းတွေရှိတယ်လို့ကျွန်တော်ထင်ပါတယ်။ငွေကြေးအရပို့ပြီးထောက်ပံ့မယ်သူတို့အသုံးပြုခွင့်ရသင့်တယ်လို့ယုံကြည်ရတဲ့ကိစ္စတွေမှာသုံးနိုင်အောင်နောက်ပြီးဒေသခံအုပ်ချုပ်ရေးအဖွဲ့တွေအတွက်သင်တန်းတွေပေးနိုင်အောင်ထောက်ပံ့တာမျိုးပါလူသားချင်းစာနာမှုအကူအညီတွေပေးတဲ့အခါမှာလဲစစ်ကောင်စီကတဆင့်မပေးဘဲသူတို့စီပေးဖို့လိုပါတယ်အမှန်တကယ်လိုအပ်နေတဲ့သူတွေစီကိုပေးနိုင်အောင်လို့ပါနောက်တိုက်ခိုက်ရေးအတွက်မဟုတ်တဲ့ဆက်သွယ်ရေးပစ္စည်းတွေအကူအညီပေးတာမျိုးဒီလိုလုပ်နိုင်တာတွေအများကြီးရှိပါတယ်မကြသေးခင်ကပဲတီမောအစိုးရအဖွဲ့ကအစိုးရချမ်းသစ္စာချင်းဆိုပွဲမှာ NUG နိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်ကိုဖိတ်ကြားခဲ့ပါတယ်။တီမောကအာဆီယံအဖွဲ့ဝင်မဟုတ်ပေမဲ့ဒါကကြီးမားတဲ့ခြေလှမ်းတစ်ခုပါ။ဒီလိုအတိအမှတ်ပြုတရားဝင်မှုပေးတာပိုပြီးလှုပ်လာဖို့လိုပါတယ
်။အာဆီယံနိုင်ငံတွေအနေနဲ့တနင်္ဂနွေနေ့တနင်္ဂနွေဈာဝယ်မှုဆွတ်ဖက်ရေးမူကိုကြောခံပြီးစစ်ကောင်စီဘောအရေးယူပိတ်ဆို့တာတွေလှုပ်တင်သလားဆိုတာနဲ့ပတ်သက်လို့အာဆီယံနေနဲ့တော့စစ်ကောင်စီဘောမှာပိတ်ဆို့တံခတ်တာမျိုးတွေလုံးဝမဟုတ်ဘူးလို့မြင်တဲ့အကြောင်းတန်မဂျီစကော့မာစီယကပြောပါလေ။ဒါမှမဟုတ်လည်းတရားမဝင်အာဏာရယူပြီးပြည်သူတွေရဲ့ထောက်ခံမှုလုံးဝမရှိတဲ့စစ်ကောင်စီနဲ့အစင်းပြင်းထိတွေ့ဆက်ဆံတာအပြန်အလှန်လေပတ်တာမျိုးတွေမလုပ်ဘဲဆက်သွယ်ရေးလိုင်းဖွင့်ထားတဲ့သဘောမျိုးဆက်ဆံနေတယ်လို့မြင်တဲ့အကြောင်းသူကပြောဆိုပါလေ။ပိတ်ဆို့တံခတ်တာမျိုးတွေမလုပ်ပေမဲ့လည်းစစ်ကောင်စီနဲ့ဆွေးနွေးဖို့မဟုတ်ဘဲမြမအရေးချက်တွေကလွန်မြောက်အောင်နီးလန်းရှာဖို့ဆိုရင်ကျောင်းဝင်ကူညီထောက်ပံ့နိုင်ဖို့အတွက်သတင်းစကားပေးနိုင်တဲ့အစ်စ်နဲ့အရာရှိချင်းချင်းဆက်ဆံရေးလိုင်းဖွင့်ထားတဲ့သဘောမျိုးလို့သာမြင်တဲ့အကြောင်းစစ်ကောင်စီနဲ့အာဆီယံဆက်ဆံရေးပေါ်မှာတန်မဂျစ်စကော့မာစီယကသုံးသပ်ပြောဆိုသွားပါလိမ့်ခင်ဗျာ
မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မဂျီဟောင်းရဲ့အမြင်ကိုကိုသိမ့်ထိုက်ဦးကတင်ပြခဲ့တာပါတနင်္လာနေ့တိုင်းဒဝဲခိုင်မှာတော့လောင်လွင်မြို့နယ်ထဲမှာစစ်တပ်ကနယ်မြေရှင်းလင်းရေးလုပ်နေပြီးဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ရေးတင်းမာနေပါတယ်။အဒီလိုတင်းမာတာကြောင့်ကျေးရွာ6ရွာထဲမှာဒေသခံတွေအိုးအိမ်စွန့်ခွာတိမ်းရှောင်နေကြပါတယ်။တနင်္လာနေ့တိုင်းကစစ်ရေးနဲ့ဒုက္ခတွေအခြေအနေသတင်းပေးပို့ချက်ကိုနန်းလောင်ကပြောပြပါမယ်
။တနင်္လာနေ့တိုင်းဒဝဲခရိုင်ထဲကလောင်လုံးမြို့နယ်ထဲကိုစစ်တပ်ဖက်ကနယ်မြေရှင်းလင်းရေးလုပ်နေတဲ့အတွက်စစ်ရေးတင်းမာနေပါတယ်။ဒဝဲမြို့နီးလောင်းလုံမြို့အထက်ပိုင်းမှာဆိုရင်ကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေရှိနေပြီးတော့လောင်းလုံမြို့အောက်ပိုင်းမှာလည်းစစ်တပ်ရဲ့စစ်ကြောင်းတွေကျေးရွာတွေမှာတပ်ဆွဲထားတယ်လို့ဒေသခံတွေကပြောပါတယ်။လောင်းလုံမြို့နယ်စီရဲ့အခြေအနေတွေနဲ့ပတ်သက်လို့လောင်းလုံပြည်သူကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတို့ကအခုလိုပြောပါတယ
်။ဒီလောက်တန်းလာတော့ကျွန်တော်တို့ကအခုလောလောဆယ်ကတော့လောင်းလုံတိုက်ပွဲချမှာတော့တိုက်ပွဲဖြစ်ရတယ်မရှိသေးဘူးခင်ဗျာ။လောင်းလုံကစစ်တပ်ပိုင်းကမန်ဒါတို့ခန်းကြီးတို့ဆောင်လာတော့စိတ်ကြဲကြတော့ငါခါနဲ့ဆက်ကတော့တော့ဖြစ်နေကြတယ်တော်ဝင်နဲ့တမန်လည်းပဲဒီမြစ်ကန်းပေးပါဆိုတော့တော်ဝင်နဲ့တမန်ကြကြလည်းပဲဝင်နေတယ်အဲ့ဒီကြောဒီကြောမှာပဲဆင်းရဲတင်းမှန်တာ
ဇူလိုင်16ရက်မှာလဲခမောင်းတော်အနေမှာစစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်ခဲ့ပြီးတော့စစ်တပ်ဖက်ကနှခမ်းတော်ကျေးရွာကတောင်ပေါ်မှာလက်နက်ကြီးတပ်ဆင်ထားပြီးအနီးအနားကကျေးရွာတွေကိုပစ်ခတ်နေတယ်လို့ဒေသခံတွေကပြောပါတယ်ဖြစ်ခဲ့တဲ့လက်နက်ကြီးကြားရောက်ပောက်ကွဲတာကြောင့်ဇူလိုင်15ရက်ကဒေသခံအမျိုးသမီးတဦးလည်းသေဆုံးခဲ့တယ်လို့စစ်ဘေးရှောင်ကူညီသူတွေကပြောပါတယ်။တိုက်ပွဲကြောင့်လောင်းလုံးအထက်ပိုင်းကခမောင်းတောင်၊နှခမ်းတော်၊စကန်းကြီး၊ထိန်ကွင်းစတဲ့ကျေးရွာတွေအပါအဝင်ကျေးရွာ6ရွာကဒေသခံတွေဘေးလွတ်ရာသိမ်းရှောင်နေရပါတယ်။တိုက်ပွဲဖြစ်ပွားတာမရှိတဲ့လောင်းလုံးအောက်ပိုင်းကကျေးရွာတွေဖက်ကလည်းစစ်တပ်ကနယ်မြေရှင်းလင်းရေးတွေလုပ်နေတဲ့အတွက်ဒေသခံတွေစစ်ဘေးရှောင်နေကြရတယ်လို့တဝဲခရိုင်တပိတ်ကော်မတီတာဝန်ရှိသူတို့ကပြောပါတယ်
ဒီရဲ့ဘိုက်ဒူရင်းဟိုပြီးခဲ့တဲ့ရဲ့ဘိုက်ဒူကဟိုလုံးလုံးမျိုးရဲ့အချက်ပဲဟိုနှခံတော့နှခံတော့ဟိုဘက်ကိုကမောင်းတောင်ဘက်ကိုဟိုစင်ကြောင်းထိုးဝင်ရောက်တာရှိတယ်စင်ကြောင်းထိုးဝင်ရောက်တဲ့အခါမှာဟိုအဲ့ဒီနီးနပ်ပတ်ဝန်းကျင်ကရွာသူလေးရွာပေါ့ဗျာရွာသူလေးရွာကဟိုဟိုခက်ပြေးတိတ်ဆောင်နေရတဲ့အခြေအနေကပြီးတော့တချို့ဟိုဟိုကျွေရတယ်ဆိုလို့ရှိရင်လည်းဟိုဒီဘက်ကိုတဝဲဘက်ကိုတဲလို့မရတဲ့အနေအထားကြီးရှိတယ်ဗျာ။ဟိုစားရမ်းရေးခက်ခဲတွေလည်းရှိနေတယ်။ပြုတ်ချင်ရောရှိတယ်ဗျာ။ပြီးတော့ရတားတိတ်ဆိုးမှုလည်းရှိတယ်။ဒီ15ရင်းနေမှာဝင်တဲ့ဟိုစင်ကြောင်ကတော့လောင်းလို့မျိုးအောက်ဘက်ပေါ့ဗျာ။အဲ့ဒီအောက်ဘက်ကိုဝင်တော့လည်းပဲဟိုအဲ့ဒီနီးနပ်ပောင်းချင်း၄၅ရွာလောက်ပေါ့ဗျာ။ခရီးတိတ်ဆောင်နေရတယ်။ဟိုယာယီခရီးတိတ်ဆောင်နေရတာပေါ့ဗျာ။ဟိုပုံမှန်ကျွန်တော်တို့ဘက်မှာရှိတဲ့စစ်ဆောင်ကဟိုပြီးခဲ့တဲ့လော်ရီတူကဟိုစင်ကြောင်ထိုးဝင်ရောက်တဲ့အခါမှာအေရီယိုမိရှုဖြည့်စီတာမျိုးတွေလုတော့ဟိုဆေးဆောင်ကကျွန်တော်တို့ဘက်မှာဟိုအဓိက2ရွာပေါ့ဗျာအောက်ချောင်းနဲ့ညောင်ပြင်ပေါ့ဗျာအဲ့ဒီရွာကဆေးဆောင်တွေက9000လောက်ကျင်လောက်ရှိနေကြတာအဲ့ဆေးဆောင်တွေကတော့ပုံမှန်ဆေးဆောင်လို့ပြောလို့ရတာပေါ့ဗျာ
အောက်ချောင်းဝကျေးရွာနဲ့ညောပြင်ကျေးရွာတို့ကနေအိမ်တရားကျော်ဟာအခုနဲ့မတ်လထဲမှာမိရှုခံရပြီးစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းလောင်းလုံးမြို့နယ်အတွင်းမှာနေအိမ်နေရာနေပါမိရှုခံရတယ်လို့မြေပြင်စီရင်ကောက်ယူထားသူတွေကပြောပါတယ်နေအိမ်မိရှုခံရတဲ့အရေးအတွက်နဲ့ပတ်သက်လို့တော့ VOA ကတိကျအတိမပြုနိုင်နေသလိုစစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာတော့မရှိသေးပါဘူး
။နောက်လုံးအခြေအနေကိုနားလောင်တင်ပြခဲ့တာပါ။ခုတော့မလေးရှားဘက်ကိုဆက်ကြည့်အောင်ပါ။မလေးရှားနိုင်ငံကမြန်မာအရေးတက်ကြွလှုပ်ရှားသူနဲ့ဒုက္ခသည်နဲ့အလုံသမားအရေးတက်ကြွလှုပ်ရှားသူမတ်တူဇာမောင်နဲ့သူ့မရဲ့မိသားစုဝင်အားလုံးဇူလိုင်လ၄ရက်နေ့ကစပြီးအတင်းအာဓမခေါ်ဆောင်ခံသွားတယ်လို့ Human Rights Watch ကဇူလိုင်လ18ရက်နေ့ကသတင်းထုတ်ပြန်ခဲ့ပါတယ်။ခုချိန်ထိတော့ဘသူဘော်ဝါရဲ့လက်ချက်ဆိုတာကိုမသိရသေးပါဘူး။ဒီသတင်းနဲ့ပတ်သက်ပြီး VOE သတင်းတော်မအေးမာကအခုလိုသတင်းပေးပို့ထားပါတယ်
။မလေးရှားနိုင်ငံကမြန်မာဒုက္ခသည်တွေနဲ့မြန်မာအလို့သမားရေးတက်ကြွလှူရှားသူဒေါ်သူဇာမောင်နဲ့သူမမိသားစုဝင်အားလုံးကိုအမိမသိသူတွေကဇူလိုင်လ၄ရက်နေ့ကအိမ်ကိုလာရောက်ပြီးခေါ်ဆောင်သွားတာဖြစ်ပါတယ်။ဒေါ်သူဇာမောင်ဟာအမျိုးသားညီညွတ်ရေးအစိုးရလက်အောက်ခံအလို့သမားဝန်ကြီးဌာနကနေဖွဲ့စည်းပေးထားတဲ့မလေးရှားနိုင်ငံဆိုင်ရာမြန်မာ Migrant Worker Committee ရဲ့တာဝန်ခံတဦးဖြစ်သလိုမလေးရှားနိုင်ငံဆိုင်ရာမြန်မာ Muslim Refugee Committee ရဲ့တည်ထောင်သူဥက္ကဋ္ဌလည်းဖြစ်ပါတယ်။သူမကိုခေါ်ဆောင်သွားပြီးတဲ့နောက် CCTV ကနေတွေ့ရှိချက်တွေကိုမြန်မာ Migrant Worker Committee ရဲ့တာဝန်ခံတဦးကအခုလိုပြောပြပါတယ
်။ဒီကျဲကားလို့ခင်ရတဲ့ကားတစ်စီးပြီးတော့ဒီတို့ကဒီ security ကိုဝင်နေချိန်မှာသူတို့ရဲ့ ID ကိုပြတယ်ဗျာ။ ID ကိုပြတယ်၊ ID ပြပြီးဝင်သွားတယ်။ဝင်သွားတဲ့အချိန်က4:30လောက်ကသူပြန်ထွက်သွားတဲ့အချိန်က9:10မိနစ်၊18မိနစ်ပေါ့။တော်သူဇာမောင်ရဲ့ကားရဲ့တော်သူဇာမောင်တာစီတဲ့ကားပေါ့နော်။ကားနှစ်စီးလုံးရဲ့နောက်ပြီးတော့ခဏရဲလို့ပြောတဲ့ကားရဲ့အဲ့တက်ကား3000ဒါလည်းရှိနော်။စင်ကထွက်သွားတယ
်။မလေးရှားမှာရှိတဲ့တက်ကြွလှုပ်ရှားသူတွေပြောတာကတော့ဥပဒေနဲ့မညီတာတွေလောက်တာကြောင့်စစ်ဆေးဖို့ခေါ်ဆောင်သွားတာလို့လည်းပြောဆိုနေသူတွေရှိတယ်လို့တချို့ကတော့ထွက်ပြေးသွားတာဆိုပြီးဝေဖန်နေကြသူတွေလည်းရှိပါတယ်။လက်တလောမှာတော့ဒေါ်သူဇာမန်ကိုခေါ်ဆောင်သွားသူတွေဟာအမိမသိသူတွေလားမလေးရှားရဲတွေလားဆိုတာကတော့မသိသေးပေမဲ့သူမနဲ့အတူခေါ်ဆောင်ခံသွားရတဲ့ကလေးတွေအတွက်ကတော့စိုးရိမ်စရာရှိကြောင်းကိုလည်းအခုလိုပြောပြပါတယ
်။တကယ်လို့ဒေါ်သူဇာမန်ကအဥပမာပေါ့နော်သူကအပြင်ကူကျူလွန်ထားတယ်ဆိုလို့ဒီတော့သူစားမအောင်ဖမ်းစီပိုင်ဝင်ရှိတယ်သူတို့ကလေးတွေဒီသူတို့ဒီဘာမှမလုပ်ထားဘူးကျောင်းသားတွေဖြစ်နေတဲ့အတွက်သူတို့မှသူတို့ကတော့ဖမ်းပိုင်ဝင်မရှိဘူးပေါ့နော်ဒါရီကတော့ကျွန်တော်ဥပဒေအရတော့ကျွန်တော်တို့ဟိုဘယ်လိုပြောမလဲကာကွယ်ပိုင်ဝင်ရှိတဲ့ကလေးတွေဒီဥစားပေါ့တဲ့အပိုင်းကတော့ရဲရဲ့ investigation မပြီးမရှင်းသူတွေနဲ့တယ်ဆိုတော့ကျွန်တော်တို့တိကျချင်းစားမတိရသေးတဲ့အတွက်ကလေးတွေရဲ့ right ပေါ့ human right အနေရတော့ကျွန်တော်တို့အဲ့ဒါကိုတော့လိုအပ်တာပေါ့
လေးရှားအစိုးရအနေနဲ့မြမဒုက္ခသည်ရေးတက်ကြွလှုပ်ရှားသူဒေါ်သူဇာမောင်နဲ့သူမရဲ့ကလေးသုံးဦးခင်မုန်းနဲ့မိသားစုဝင်တွေအတင်းအကျပ်ခေါ်ဆောင်ခံရမှုနဲ့ပတ်သက်လို့ပွင့်လင်းမြင်သားစွာစုံစမ်းစစ်ဆေးမှုတွေအများဆုံးလုပ်ပေးဖို့ကိုလည်း Human Rights Watch ကတောင်းဆိုခဲ့ပါတယ်။ဒေါ်သူဇာမောင်တို့မိသားစုဟာနှစ်ပတ်ကြာတဲ့အထိသတင်းအစနပျောက်နေတဲ့အပေါ်မှာလည်း Human Rights Watch ရဲ့အာဆတ်ဆိုင်ရာဒါရိုက်တာကလည်းဒီဖြစ်ရပ်အတွက်စိုးရိမ်စရာအခြေအနေရှိနေပြီလို့လည်းပြောဆိုခဲ့ပါတယ်။ဒေါ်သူဇာမောင်တို့မိသားစုဟာ2015ခုနှစ်မှာမြန်မာနိုင်ငံကနေမလေးရှားနိုင်ငံကိုထွက်ပြေးတိမ်းရှောင်လာကြသူတွေဖြစ်ပါတယ်။သူတို့အားလုံးဟာမလေးရှားနိုင်ငံမှာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကဒုက္ခသည်များအဖြစ်အသိမှတ်ပြုထားတဲ့သူတွေဖြစ်ပါတယ်ရှင
်။မလေးရှားနိုင်ငံရောက်ရှိနေတဲ့တက်ကြွလှုပ်ရှားသူနဲ့သူ့မိသားစုအာဓမခေါ်ခံရတဲ့အကြောင်းကိုမအေးမာကတင်ပြခဲ့တာဖြစ်ပါတယ်။
American ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
American ပြည်တော်စုကနောက်ဆုံးထုတ်ပြန်ခဲ့တဲ့လူကုန်ကူးမှုအစီရင်ခံစာကစိုက်ဘာရာဇဝတ်မှုလိမ်လည်မှုဆန်ရာလုပ်ငန်းတွေမှာအဓမ္မလိုအပ်ပေးခိုင်းစေမှုတွေစတင်လှုပ်ဆောင်လာတဲ့လူကုန်ကူးမှုပုံစံတစ်မျိုးကြီးထွားလာပြီးဘေးအန္တရာယ်ကြီးလာနေကြောင်းမီးမောင်းထိုးပြထားပါတယ်လူကုန်ကူးမှုတိုက်ဖျက်ရေးဆန်ရာ American သံမတ်ကြီးစင်တီဒိုင်ယာကလူကုန်ကူးသူတွေဟာကတ်ရောဂါကြောင့်စီးပွားရေးဆုပ်ယုပ်မှုကမ္ဘာတဝန်းလူငယ်အလုပ်လက်မဲ့များတိုးပွားလာမှုနဲ့နိုင်ငံတကာခီးသွွာလာမှုကန့်သတ်ချက်တွေကိုအခွင့်ကောင်းယူပြီးလွန်ခဲ့တဲ့နှစ်နှစ်အတွင်းမှာအရွယ်ရောက်ပြီးသူနဲ့ကလေးထောင်ပေါင်းများစွာကိုဘီလျံပေါင်းများစွာဖြစ်ထွန်းတဲ့စိုက်ဘာရာဇဝတ်မှုလုပ်ငန်းထဲမှာလိမ်လည်ခိုင်းစေပြီးအမျက်ထုတ်နေကြတယ်လို့မှတ်ချက်ပြုပါတယ
်။ Many people have responded to job offers for what they think are work in IT, casinos.
တရင်ချက်လက်နည်းပညာ IT လုပ်ငန်း၊ကာစီနိုလောင်းကစားလုပ်ငန်းဒါမှမဟုတ်အခြားတရားဝင်လုပ်ငန်းတစ်ခုခုလိုထင်အောင်ထင်မှားဖြစ်စေတဲ့အလုပ်တွေမှာလုပ်ကံရမယ်ဆိုရင်အလုပ်ကမ်းလှမ်းမှုတွေကိုလူအများကတုံ့ပြန်ခဲ့ကြပါတယ်။သူတို့ဟာဘလို့မှပြည့်မီအောင်လုပ်ဖို့မဖြစ်နိုင်နဲ့ကိုရာခွဲတဲ့စနစ်အစီအစဉ်တွေအောက်မှာမကြာခဏဆိုသလိုအတင်းအကျပ်လုပ်ကင်ရပြီးလူကုန်ကူးသူတွေစီအကျွေးပိုတင်ရင်စိုက်ဘာလိမ်လည်လှည့်ဖျားတဲ့ရာဇဝတ်မှုလုပ်ငန်းတွေမှာစိတ်ခိုင်းခံနေရပါတယ်လူကုန်ကူးသူတွေဟာဒါကိုအတုံးချပြီးအ ਨੇ စုံနိုင်ငံနဲ့နေမြေ35ခုကလူတွေကိုအထူးစီးပွားရေးဇုံတွေအပါအဝင်အရှိတောင်အာရှတွင်းမှာအာရမလုတ်အားပေးစီခိုင်းမှုနဲ့လိန်ကုန်ကူးမှုတွေမှာတားကောင်ဖြစ်ခေါင်းမုံဖြစ်စီခိုင်းနေကြပါတယ
်အရှိတောင်အာရှဒေသကမြန်မာကမ္ဘောဒီးယားလာအိုမလေးရှားနဲ့ဖိလစ်ပိုင်နိုင်ငံတွေမှာစိုက်ဘာရာဇဝတ်မှုအွန်လိုင်းလိမ်လည်လှည့်ပြားတဲ့လုပ်ငန်းတွေကိုတွေ့ရှိရပါတယ်ဒီရာဇဝတ်မှုကိုတိုက်ဖျက်ဖို့အမေရိကန်အစိုးရကပိုင်းဖြတ်ထားပါတယ
် First of all we are encouraging governments and authorities to prioritize proactively identifying and
assessing ပထမအချက်အနေနဲ့လူကုန်ကူးခံရသူတွေကိုရှာဖွေဖော်ထုတ်ပြီးအကူအညီပေးနိုင်ရေးဦးစားပေးလှုပ်ဆောင်ဖို့အစိုးရတွေနဲ့အာဏာပိုင်တွေကိုတိုက်တွန်းနေပါတယ်ကြီးထွားလာနေတဲ့လူကုန်ကူးမှုပြဿနာကိုဖြေရှင်းဖို့အတွက်ဒေတာရင်းမှာစွမ်းဆောင်ရည်များတိစောက်ဖို့နိုင်ငံသားအကူအညီများပေးနေပါတယ်။နောက်တစ်ခုကလူကုန်ကူးမှုကနေလွတ်မြောက်လာသူတွေဟာမကြာခဏဆိုသလိုအုပ်ချုပ်ရေး၊ရာဇဝတ်မှု၊ဒါမှမဟုတ်ငွေမှုကြီးကြပ်ရေးဆိုင်ရာချိုးဖောက်မှုတွေနဲ့အရေးယူခံရမှုတွေကိုရင်ဆိုင်ရလိမ့်ရှိကြောင်းသတိပြုရပါမယ်။ဒါကြောင့်စိုက်ဘာရာဇဝတ်မှုစစ်ဆင်ရေးတွေမှာအတင်းအဓမ္မအလုပ်စိတ်ခိုင်းခံရတဲ့ဒီလူတွေကိုအပြစ်ပေးတာမျိုးမလုပ်ကြဖို့အစိုးရတွေကိုတိုက်တွန်းချင်ပါတယ်။
သမတ်ကြီးဒိုင်ယာကအာရှပစိဖိတ်ဒေသကအစိုးရတချို့ကိုလည်းဒီစိုက်ဘာရာဇဝတ်မှုလိမ်လည်လှည့်ပြားတဲ့လုပ်ငန်းတွေကိုကောင်းကောင်းမွန်မွန်နှိမ်နှင်းနိုင်နေတယ်ဆိုပြီးချီးကျူးခဲ့ပါတယ်။ထိုင်ဝမ်မှာဆိုရင်လူကုန်ကူးခံရတဲ့တားကောင်တွေကိုရှာဖွေဖော်ထုတ်နိုင်ရင်းနဲ့ရာဇဝတ်မှုတွေမှာအတင်းအဓမ္မခိုင်းစေခံခဲ့ရသူတွေအတွက်ပြစ်ဒဏ်ကင်းလွတ်ခွင့်ပေးပြီးအကာအကွယ်ပေးနိုင်ရေးကြိုးပမ်းမှုတွေကိုတိုးမြှင့်လှုပ်ဆောင်နေပါတယ်။လာအိုအစိုးရဟာရွှေတရီကန်ဒေသအထူးစီးပွားရေးဆောင်ကသူနိုင်ငံသားလူကုန်ကူးခံရသူတားကောင်တွေကိုပြန်လဲကယ်တင်နိုင်ဖို့နိုင်ငံတကာအာဏာပိုင်တွေနဲ့ပူးပေါင်းဆောင်ရွက်နေပါတယ်။ဟောင်ကောင်အာဏာပိုင်တွေကလည်းလူကုန်ကူးခံရသူတွေနဲ့မိသားစုတွေအတွက်စိုက်ဘာလိမ်လည်လှည့်ပြားမှုဆန်ရာကိစ္စရပ်တွေကိုသတင်းပို့တိုင်ကြားနိုင်တဲ့ website အခြေခံ application တစ်ခုကိုဖန်တီးပေးထားပါတယ်။ဒါ့အပြင်အာရှပစိဖိတ်ဒေသတဝန်းမှာလူကုန်ကူးခံရသူအရေအတွက်များလာသလိုကျူးလွန်သူတွေကိုတရားစွဲအပြစ်ပေးနိုင်မှုအရေးအတွက်ကလည်းတိုးလာကြောင်းတမတ်ကြီးဒိုင်ယာကမှတ်ချက်ပြုခဲ့ပါတယ်။ဒီလိုတိုးတက်လာတာကအားတက်စရာဖြစ်ပေမဲ့ဒေတာတွေမှာသိတာထင်ရှားတဲ့လူကုန်ကူးမှုပြဿနာတွေကိုဖြေရှင်းဖို့လှုပ်ရှားရေးအများကြီးကြံနေသေးတယ်လို့လည်းတမတ်ကြီးဒိုင်ယာကထောက်ပြထားပါတယ်။
အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလို့ပြီးပါပြီ
VOA ကိုဝေဖန်ချံပေးစာတွေပေးပို့လို့တဲ့သောတာရှင်တွေနားဆင်လို့တဲ့သတင်းချင်းတွေတောင်းယူလို့တဲ့ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ဒါမှမဟုတ်လည်း VOA ရဲ့ Facebook Messenger ကနေစာရေးသားပေးပို့နိုင်ပါတယ်သောတာရှင်တွေစီကရေးသားပေးပို့ချက်တွေကို VOA ကစောင့်မျှော်ကြိုးစိုးနေပါတယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိပ်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိပ်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
မင်္ဂလာမနက်ခင်ဗျာ VOA မြန်မာပိုင်းစီစဉ်2023ခုနှစ်ဇူလိုင်18ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဆက်လက်ပြီးသတင်းတော်မဆုစီးပွားရေးလူမှုရှုခင်းနဲ့တတ်တရောင်သတင်းတော်စတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်အခုတော့သတင်းတော်မဆုကိုစကြပါတယ်ရခိုင်ပြည်နယ်မှာမိုးကောင်မုန်တိုင်းအလွန်ကာလပြန်လည်ထူထောင်ရေးလုပ်ငန်းတွေလုပ်ကိုင်နေချိန်မှာပဲမိုးရင်းကာလဖြားနာတာတွေကြောင့်ကျပိုင်ဆောင်ရှောက်မှုအကူအညီတွေအရေးတကြီးလိုအပ်နေပါတယ်။တမဖြားနာတာပြင်ရာသီတုပ်ကွေးဝင်းပြက်ဝင်းလျှော့တာနဲ့ငက်ဖြားယောဂါတွေဒီရဲ့ပိုင်းမှာအဖြစ်များနေကြတာပါ။မုန်တိုင်းအလွန်ကာလရခိုင်ပြည်နယ်တွင်ဒေသခံတွေလက်လော့ကြုံတွေ့နေရတဲ့ကျန်းမာရေးအခြေအနေတွေကိုသတင်းတော်မဆုအစီအစဉ်မှာကိုသားညွန့်ဦးကအခုလိုတင်ပြထားပါတယ်။
ခိုင်ပြည်နယ်မှာမူခါဆက်ကလုံးမုန်တိုင်းဝင်ရောက်ခဲ့တာနှစ်လတာကြာပြီဆိုပေမဲ့အခုချိန်ထိပြန်လည်ထူထောင်ရေးအသေးချာမလုပ်နိုင်သေးသလိုအရေးပေါ်အကူအညီတွေကလည်းလိုအပ်နေဆဲဖြစ်ပါတယ်ပျက်စီးသွားတဲ့လူနေအိမ်တွေဘာသာရေးအဆောက်အုံနဲ့ဆေးဘေးရှောင်ဒုက္ခသည်စခန်းတွေပြန်လည်ပြုပြင်တည်ဆောက်ဖို့လိုအပ်နေသလိုပဲမုန်တိုင်းတန်ကြောင့်နောက်ဆက်တွဲကျန်းမာရေးလိုအပ်ချက်တွေကလည်းအရင်ကထက်ပိုပြီးတော့ရှိလာတယ်လို့ဒေသခံတွေကပြောကြပါတယ်ရခိုင်ပြည်နယ်တွင်းမုန်တိုင်းတန်ကိုစူးစူးဝါးဝါးခံလိုက်ရတဲ့ဒေသတွေတဲကတစ်ခုဖြစ်တဲ့ပုံနေကျုံမြို့နယ်ကစစ်ရှောင်စခန်းတစ်ခုမှာအခုဆိုလို့ရှိရင်မိုးရသည့်ကာလရာသီတုပ်ကွေးကြောင့်ဖြားနာသူတွေအခုရက်ပိုင်းထဲမှာများလာနေပြီးတော့ဆေးဝါးကုသဖို့အခက်အခဲတွေရှိနေတယ်လို့အဲဒီဆစ်ဆောင်စခန်းမှာနေထိုင်သူတူကပြောပါတယ
်အဆောက်အအုံပဲရှုံဆိုးတယ်နာသိတယ်ကျွန်တော်တို့ကျန်းမာရေးနာဘတ်တလို့တော့ဘသူမှဆုံးပေးတာလည်းမရှိဘူးခင်ဗျာဝေဌာနကမှကျန်းမာရေးကိုရုပ်ဆိုင်ပေးဆိုတာတခါမှမရှိဘူးကိုနေကိုဟန်နာဆေးတောင်းနေတယ်ဆေးခန့်မတော့နေဆိုလို့ရှိရင်အပြင်ကဆရာနဲ့ဆေးဝေပြီးတော့တောက်တယ်တချို့ချို့မှာကြတော့လေနေရ3ရက်4ရက်ဖြောတာအဲ့တော့မကောက်ဘူးဆိုလို့ရှိရင်တော့ဆရာဝန်ဆေးခန့်ကိုတော့တယ်တော့တဲ့အခါကြတော့သူတို့မှခြေလုံးကားလို့မရရင်ကိုယ်မှခြေတဲ့ဘေးဆေးကိုပေါင်ရုံပြီးတော့တော့တယ်ဒီလိုအခက်ခဲတွေနဲ့ရန်ဆန်ပြီးတော့နေရတယ်ခင်ဗျာ
ရခိုင်ပြည်နယ်အတွင်းလက်နက်ကင်ဘေဘီခါတွေကြောင့်အိုးအိမ်တွေဆုံးရှုံးခဲ့ရပြီးတော့စစ်ဘေးဒုက္ခသည်စခန်းတွေမှာနှစ်တွေနဲ့ချီနေထိုင်နေကြရတဲ့ဒုက္ခသည်တွေဟာပြီးခဲ့တဲ့မေလကအင်အားပြင်းဆိုက်ကလုန်းမုန်တိုင်းတန်ကြောင့်နေစရာအမိုးကာတွေထပ်ပြီးတော့ဆုံးရှုံးကြရပြန်ပါလေ။အရင်ကတည်းကကျမကြီးဆောင်းရှောက်မှုမရခဲ့တဲ့စစ်ရှောင်းစခန်းတွေမှာအခုလိုမျိုးမိုးခါမုန်တိုင်းအလွန်ကာလမှာလဲလာရောက်ကူညီသူမရှိသလောက်ပါပဲလို့ပုံနေကျုံးမြို့နယ်စစ်ရှောင်းစခန်းမှာနေထိုင်သူကပြောပါရတယ
်။ကျမကြီးနာဘာသာလို့တော့ကျွန်တော်တို့အရင်တို့ကလည်းဆောက်ရှောက်တဲ့အဖွဲတွေဟာလည်းဒီအဖွဲမှမတွေ့ဘူး။မတွေ့ဆိုတော့ကျွန်တော်တို့ကျမကြီးနာဘာသာလို့တကယ်ခက်ခဲရှိတယ်ဆိုတော့ကျွန်တော်တို့ကိုတလတ်တခါနှခါဒီလောက်လာပြီးတော့ကျွန်တော်တို့ကိုဆေးပြေးဆေးอยู่တို့မဟုတ်ယောဂဟိုစံတမုံနောက်ပြီးတော့ကိုယ်ဝန်ဆောင်တဲ့ဘာဖြစ်လဲအဲကလေးတွေဘာဖြစ်လဲအဲ့ဒါကိုဝရုစိုက်ဖို့ကျမရဲ့ဌာနကကျွန်တော်တို့တခန်းကိုတလောက်မှာတခါနှခါတော့လာစီရှင်နေခင်ဗျာ
အလားတူမူခါမုန်တိုင်းတန်ခံခဲ့ရတဲ့ရသေးတောင်မြို့နယ်မှာလည်းစပေးဒုက္ခသည်စခန်းတွေပါဝင်နေရတော်များများမှာပြန်လည်ထူထောင်ရေးအကူအညီတွေလိုအပ်နေတဲ့တစ်ချိန်တည်းကျန်းမာရေးဆော့ရှောက်မှုလိုအပ်ချက်တွေလည်းပိုများလာတယ်လို့ဒေသခံတွေကပြောပါတယ်။ရသေးတောင်မြို့ပေါ်ကဒုက္ခသည်စခန်းတစ်ခုမှာဆိုလို့ရှိရင်ကလေးငယ်တွေနဲ့တက်ကြီးရွယ်တွေတော်များများရာသီတုပ်ကွေးဖြစ်နေတယ်လို့စပေးဒုက္ခသည်တူကပြောပါတယ
်။ကလေးတွေတက်ကြီးရွယ်တွေတော်တော်များများကိုပြည်သာဒီမှာနေရတဲ့အားလည်းအရင်ချင်းကျတဲ့တန်ရှင်းမှုလည်းမရှိဘူး။ဟုတ်ကဲ့လောကလာပြန်လေးတော်ရလို့တဲ့အရင်နောက်ကြတော့ဘခေါ်ကဘကုန်ကူညီကိစ္စရေလည်းမရှိဘူးလေအရင်က ICRC ကပေးတဲ့ဒီအဆောက်အဦတွေလည်းအရင်အခုနောက်ပိုင်းဆိုလို့ရှိရင် ICRC ကလည်းရတန်းလိုက်တော့ပိုးတူကိုထားနဲ့ဘလို့မိုးရဆက်လက်နေပါတော့မိုးဆိုခံပြီးတော့နေကြတယ်ရာသီဥတုကပူလိုက်အေးလိုက်ဖြစ်နေတာကိုပြီးလို့ရှိရင် special note တွေကလည်းအလုံးလောက်မရှိဘူးဟိုအဲ့ဒါနဲ့ဆိုင်ပါတယ်ဒီနေ့တော်တော်များများကိုဖြားကြတာကျင်းမဆေးတွေကိုပဲတောင်းရတယ်အခုနောက်ပိုင်းဆိုလို့ရှိရင်လည်းရက်ကအထောက်ပံ့တွေမရတော့ဘူး
မုန်တိုင်းလုံကာလမှာဆန္ဒရေးခါနဲ့နေထိုင်မှုအမှုကမလုံလောက်တာအပြင်စေဝါကုသဖို့အတွက်ငွေကြေးမရှိတာတွေကြောင့်ဖြားနာနေချိန်မှာတော့မှစေဝါမကုနိုင်တဲ့အခြေအနေအခက်အခဲတွေရှိနေပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာစေဝါသေယူခွင့်တွေကိုစစ်ကောင်စီကလုံးဝတားမြစ်ထားတာမို့လို့အခမဲ့ကျမကြီးဆောက်ရှောက်မှုပေးနေကြတဲ့အဖွဲ့တွေအနေနဲ့လည်းမုန်တိုင်းတန်သင့်ဒေသတွေမှာတွားရောက်ကူညီပေးတဲ့အခါမှာခက်ကြုံရတယ်လို့ဆရာဝန်တူကပြောပါတယ်။မုန်တိုင်းတန်အကြီးကျယ်ခံခဲ့ရတဲ့ရခိုင်ဒေသကနေရာတော်များများမှာတောက်သုံးရင်မတန့်ရှင်းတာလုံုံနဲ့အမိုးကာတွေရှိတာတွေကြောင့်ဒီရက်ပိုင်းထဲမှာရာသီတုပ်ကွေးဖြားနာမှုတွေနဲ့ရေကြောင်းဖြစ်တဲ့ရောဂါတွေအဖြစ်များတာတွေ့ရတယ်လို့စေနာဝန်ထမ်းစီဝါကုသပေးနေတဲ့ဆရာဝန်ကပြောပါတယ်
လိုက်ရှိတာလေကျွန်တော်တို့တွေ့ရတာကတော့ဒီအစတော့ဒီဘောနောဝမ်ချောင်းပြတ်တယ်ရှိရပါလေ။ဟိုဒီတွေကမတန်တွေကိုတွေ့ရရတော့အဖက်ကြီးရှိနေတော့ပေါ့ဆိုတော့ဝမ်ချောင်းပြတ်ရှိတာတွေ့ရတယ်။ဆိုလိုက်ရှိသမကြီးကျွန်တော်ပြန်တွေ့နေရတာကတော့မများဒီမြပြပါနော်။မြပြနဲ့ပတ်သက်ပြီးတော့တော်တော်လေးပြန်တွေ့နေရတာရှိရဲ့ဗျာ။ဟိုတတော်အားကြတော့တော်တော်လေးလို့ရှိနေသူ့ရဲ့ဘောနောငါပြအစင်းလေးစီကိုဖြစ်ပြီးတော့ဒီတင်းအောင်ပြရတဲ့လူတွေရှိရဲ့ပေါ့။ဒီဝါရရလက်ရှိရှင်ဖြစ်ပဲကျွန်တော်တို့ပြည်ယူလို့မရသေးဘူးခင်ဗျအစိုးရမပြောနဲ့ဘာလို့ကျွန်တော်တို့စာမျက်နှာခါတွေအခြားကျင်းကျေးတိမဲ့ပြည်စီတွေကတော့ကျွန်တော်တို့ကဒီအထက်ကဘာလို့ PC လို့ပါလို့ကြားတယ် content set တွေပါတောင်းရတာကြီးလဲအဲ့လိုမျိုးမရဘူးဆိုတော့ပြည်လို့မရဘူးပေါ့နော်ဆိုစေဝါဆိုင်တော့ပို့ဆိုးရပေါ့ကျွန်တော်စေဝါဆိုင်တော့ဒီပြည်ယူလို့မရတဲ့အပိုင်းမှာရှိတယ်ဒီတခြားနေလဲနေနဲ့ကျွန်တော်တည်ကြရတယ်ပေါ့နော်တစ်ခုကပြီးတော့နောက်တစ်ခုကကျွန်တော်တို့ဒီကျမရေးဝင်ဖိုင်ရသွားလာတဲ့ခါမှာပေါ့နော်အဲ့လိုမျိုးစစ်ကောင်စီနဲ့မတိပြေပိုးကြီးပေါ့နော်ကျွန်တော်တို့ကဆောင်းသိန်းတို့တော့တွားရတဲ့ပုံစံမျိုးတွေရှိရပေါ့ဆိုတော့အဲ့ဒါတွေကတော့ကျွန်တော်လက်ရှိအုံနေရတဲ့အခက်ကြီးတယ်ပေါ့နော
်မုံတိုင်းတို့ကာလရခိုင်ဒေသမြို့နယ်တော်များများမှာရာသီတုပ်ကွေးပြင်တခြားရောဂါတွေလည်းဖြစ်များနေရတယ်ပတ်သက်ပြီးတော့ရခိုင်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနတာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းခဲ့ပေမဲ့တုံ့ပြန်ဖြေကြားမှုတစုံတရာမရပါဘူးရခိုင်ပြည်နယ်မှာအခုချိန်ထိစစ်ကောင်စီရဲ့တားမြစ်ကန့်သတ်ချက်တွေကြောင့်ဒေသခံတွေစောင့်ဝင်နေရအခက်ကြုံနေကြရတယ်လို့ပြည်ရေးပြည်ပါလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့ရဲ့ကူညီထောက်ပံ့ရေးနဲ့ခီးသွလာခွင့်တွေလည်းတားမြစ်ပိတ်ပင်ခံရဆဲဖြစ်ပါတယ်။ဒေသတွင်းမှာအဓိကလိုအပ်နေတဲ့ဆန်စီစာနာရေးခါရီနဲ့အမှုခါရီကိုဖြန့်ဝေပေးနိုင်ဖို့စစ်ကောင်စီအဖွဲ့တွေနဲ့မတွေ့အောင်လို့ရှောင်ရှားပြီးတော့တွားနေရတယ်လို့ကူညီပေးနေသူတွေကပြောပါတယ်။မုံတိုင်းအလွန်ကာလဖြစ်တယ်လို့မျိုးလက်ရှိချိန်မှာမိုးရင်းကာလရောက်နေလို့တောက်သုံးရီတန်ရှင်းဖို့နဲ့လိုအပ်တဲ့စီးပွားတွေရောက်နိုင်ဖို့ကိုအဓိကသူတို့ကြိုးပမ်းနေကြတာပါ။မုံတိုင်းတန်တဲ့ဒေသတွေမှာအကူအညီပေးဖို့စစ်ကောင်စီဘက်ကကန့်သက်ထားတာကြောင့်စိုးရိမ်ပူပန်မိတယ်လို့ပြီးခဲ့တဲ့ကုလသမဂ္ဂလူခွင့်ညီလာခံမှာလဲဒီကုလသမဂ္ဂဆိုင်ရာဗြိတိန်တာမကြီးကပြောခဲ့ပါတယ်။မုံတိုင်းတင့်ရခိုင်ပြည်နယ်မှာရှိတဲ့ဆေးရုံဆေးကန်းတွေမှာကျမရေဝန်ထမ်းလူဝတ်ချက်ရှိနေတာကိုအများဆုံးဖြည့်ဆည်းပေးသွားမယ်လို့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မကြီးမင်းအောင်လှိုင်ကပြီးခဲ့တဲ့ဇူလိုင်လ10ရက်နေ့တုန်းကဘူးတိတောင်နဲ့ရသေးတောင်ကဌာနဆိုင်ရာဝန်ထမ်းတွေဒေသခံတွေနဲ့တွေ့ဆုံချိန်မှာပြောဆိုခဲ့ပေမဲ့ဒေသခံတွေကတော့စီးပွားနဲ့ကုသရေးလူဝတ်ချက်တွေပိုများလာပြီးတော့အကူအညီတွေမရဘူးလို့ပြောနေပါတယ်။ရခိုင်ပြည်နယ်အတွင်းမိုးခါဆိုင်ကလုန်းမုန်တိုင်းကြောင့်လူရေတန်းကျော်ဒုက္ခရောက်နေပါတယ်။အကူအညီတွေရေးပေါ်လိုအပ်နေချိန်မှာလူသားချင်းစာနာထောက်ထားမှုဆိုင်ရာဝေရောက်ခွင့်ကန့်သတ်မှုတွေကြောင့်ဒေသခံတွေပိုပြီးတော့ဒုက္ခရောက်စေတယ်လို့ကူညီနေသူတွေကပြောပါတယ်။ဒါကြောင့်မလို့မုန်တိုင်းအလွန်ပြန်လည်ထူထောင်ရေးကာလနှစ်လကျော်လာပြီမဲ့ရခိုင်ဒုက္ခသည်တွေအဖို့ကတော့ပြန်လည်ထူထောင်မှုနေနေသသာမိုးရင်းကာလကျန်းမာရေးဆုံးရှုံးမှုတွေအရေးတကြီးကိုလိုအပ်နေတယ်ဆိုတာဒီသတင်းပတ်သတင်းတောက်မှတ်စုအစီအစဉ်ကနေပြီးတော့တက်ဆက်လိုက်ပါတယ်ခင်ဗျာ။ကျွန်တော်တားညိုပါ
ကိုသားညူရဲ့သတင်းတော်မှစုပါအခုတော့စီးပွားရေးအကြောင်းကိုဆက်ကြအောင်ခင်ဗျအမေရိကန်ဘာသာရေးဝန်ကြီးဂျနက်ဂျယ်လန်နဲ့တရုတ်ဝန်ကြီးချုပ်လီကန်တို့တရုတ်နိုင်ငံဘေကျင်းမြို့တော်မှာဇူလိုင်9ရက်နေ့ကတွေ့ဆုံပြီးပွင့်ပွင့်လင်းလင်းနဲ့အပြုသဘောဆောင်ဆွေးနွေးခဲ့ကြပါတယ်ဒီသတင်းပတ်စီးပွားရေးစီစဉ်မှာမတ်တေဂီထိုက်ကအခုလိုတင်ပြထားပါတယ်
ဘာလုံးဆိုင်ရာစီးပွားရေးနဲ့ဗန္ဒာရေးကိစ္စတွေအရေးတရုတ်နယ်ပွင့်လင်းတဲ့ဆက်သွယ်မှုရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးဆိုင်ရာဗန္ဒာရေးဝင်ငွေနည်းနဲ့ဖွံ့ဖြိုးဆဲနိုင်ငံတွေရဲ့အကျွေးပြမှုပြဿနာတွေအပါအဝင်ကမ္ဘာလုံးဆိုင်ရာစိန်ခေါ်အကဲဆန်းချက်တွေအရေးအတူတကွဆောင်ရွက်နိုင်ရေးတို့ကိုအမေရိကန်ဗန္ဒာရေးဝန်ကြီးဂျင်းနဲ့ယယ်လင်ကဇူလိုင်လအစောပိုင်းတရုတ်ခီးစဉ်တွင်မှအလေးထားဆွေးနွေးခဲ့ပါတယ်အမေရိကန်လုံသားတွေနဲ့စီးပွားရေးလုပ်ငန်းတွေအပါအဝင်နိုင်ငံစလုံးအတွက်အကျိုးရှိစေရေတရုတ်နယ်ကောင်းမွန်တဲ့စီးပွားရေးရှင်ပြိုင်မှုမျိုးဖြစ်ပေါ်လာရေးအမေရိကန်အစိုးရရဲ့သဘောထားကိုဗန္ဒာရေးဝန်ကြီးယယ်လင်ကဆွေးနွေးခဲ့ကြောင်းလဲဝန်ကြီးဌာနကသတင်းထုတ်ပါတယ်အမေရိကန်နဲ့တရုတ်ရဲ့စီးပွားရေးအကျိုးစီးပွားတွေကနီးနီးကပ်ကပ်ရောရှက်နေပြီးတရုတ်ရဲ့ဖွံ့ဖြိုးမှုဟာဆိုရင်အမေရိကန်အတွက်စိန်ခေါ်ချက်တစ်ခုဆိုတာထက်အခွင့်အလမ်းတစ်ခုဖြစ်တယ်လို့တရုတ်ဝန်ကြီးချုပ်ကပြောဆိုကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနရဲ့ကြေညာချက်ကလည်းဖော်ပြပါတယ်တရုတ်ရဲ့ခင်မီပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်ကိုနှောက်ယှက်ဖို့ရည်ရွယ်ချက်မရှိကြောင်းနဲ့အဆက်အသွယ်ဖြတ်ဖို့မဆက်ဆက်ဖို့လည်းကြိုးပမ်းနေတာမဟုတ်ဘူးဆိုတာကိုအမေရိကန်ဗန္ဒာရေးဝန်ကြီးကဆွေးနွေးပြောဆိုတယ်လို့လည်းတရုတ်အစိုးရထုတ်ပြန်ချက်ကဖော်ပြပါတယ်ကမ္ဘာလုံးဆိုင်ရာစိန်ခေါ်အကဲဆန့်ချက်တွေကိုဖြေရှင်းရေးနဲ့ဘုံဖွံ့ဖြိုးတိုးတက်မှုကိုမြှင့်တင်ရေးအတွက်တရုတ်နဲ့အမေရိကန်တို့ခိုင်ခိုင်မာမာပူးပေါင်းလက်တွဲဆောင်ရွက်တင်ကြောင်းလဲနိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုထားပါတယ်။ နိုင်ငံစလုံးကတော့အမေရိကန်ဗန်နာယီဝန်ကြီးရဲလင်းရဲ့တရုတ်ခီးစဉ်ကိုအပြုသဘောဆောင်အတုံးနှုံးတွေနဲ့ဖော်ညွှန်းကြပြီမယ်လို့လည်းအစင့်မြတာဝန်ရှိသူများဆွေးနွေးပွဲတွေအတွက်အစီအစဉ်သစ်တွေကိုတော့မကြေညာပါဘူးအမေရိကန်သမ္မတအင်ပြူရောပြောခွင့်ရကယ်ရီယွန်ပီယာကတော့ကမ္ဘာစင်မြင့်မှာတရုတ်ဟာအဓိကအရေးပါသူအဖြစ်ဆက်လက်ရှိနေမယ်လို့ပြောဆိုပြီးထက်တန်တက်ကြွတဲ့တန်တမာရေးလိုအပ်တဲ့အခြေအနေရှင်ပြိုင်မှုလို့သူမကပြောပါတယ်
China is going to continue to be around and be a major player on the world stage. So it is
ချက်တန်တက်ကြွတဲ့တန်တမာရေးလိုအပ်တဲ့အချိန်နဲ့ရှင်မြိုင်မှုရှိရတာသိပြီးတော့အရေးကြီးပါတယ်။ဒါကြောင့်လဲဝန်ကြီးရလင်ရဲ့ဆောင်ရွက်ချက်ကိုတွေ့မြင်ရတာဖြစ်တယ်လို့ဝန်ကြီးပလင်ကင်ရဲ့ဆောင်ရွက်ချက်ကိုလည်းတွေ့မြင်ရတာဖြစ်ပါတယ်။သမရရှိနဲ့တွေ့ဆုံဆွေးနွေးမှုတွေမှာလဲသမရကအလားတူဆွေးနွေးမှုမျိုးတွေရှိခဲ့ပါတယ်
။ကမ္ဘာမှာဒုတိယစီးပွားရေးအကြီးဆုံးတရုတ်နိုင်ငံအနေနဲ့ဈေးကွက်ပြုပြင်ပြောင်းလဲရေးလုပ်ဖို့လဲအမေရိကန်ဗန်နာယီဝန်ကြီးရဲလင်ကဇူလိုင်လ9ရက်နေ့စတင်တဲ့၄ရက်ကြာတရုတ်ခီးစဉ်အတွင်းမှာတိုက်တွန်းပြောဆိုခဲ့ပါတယ်တရုတ်ရဲ့မျှတတဲ့စီးပွားရေးဆိုင်ရာလှုပ်ဆောင်ချက်တွေလို့သူမကသုံးနှုန်းပြီးဒီကိစ္စတွေကိုအမေရိကန်နဲ့မဟာမိတ်တွေကတွန်းလှန်မယ်လို့လဲသတိပေးခဲ့ပါတယ်တရုတ်နိုင်ငံကအမေရိကန်ကုန်သည်ကြီးများအသင်းမှာဇူလိုင်လ9ရက်နေ့တောက်ကြာနေ့မင်ကိုမှာလဲဝန်ကြီးရဲလင်ကအခုလိုပြောပါတယ်
We know that the decoupling of the world's two largest economies
ကမ္ဘာစီးပွားရေးအကြီးဆုံးနိုင်ငံများအဆက်အဆက်ကိုခွဲခြားလိုက်တာဟာဆိုရင်ကမ္ဘာစီးပွားရေးအတွက်မတည်မငြိမ်ဖြစ်သွားစေပါလိမ့်မယ်ဒီလိုလုပ်ဖို့လည်းမဖြစ်နိုင်ပါဘူ
းကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုတွေရဲ့အရေးကြီးမှုကိုဝန်ကြီးရဲလင်ကမှတ်ချက်ပေးပြောဆိုတဲ့တစ်ချိန်တည်းမှာပဲဈေးကွက်ဝင်ရောက်ခွင့်အတားအဆီးတွေဈေးကွက်နဲ့မဆက်ဆက်တဲ့လုံနီးလုံဟန်တွေကိုတရုတ်ကအသုံးပြုနေတဲ့အချက်လက်တလုံးလာပိုင်းတွေအတွင်းအမေရိကန်လုပ်ငန်းကြီးတွေကိုအရေးယူတက်ခတ်တဲ့လုပ်ရက်တွေအပါအဝင်စိုးရိမ်ချက်တွေကိုလည်းပြောပါတယ်။တရုတ်နိုင်ငံဘေကျင်းမြို့တော်မှာလုပ်ငန်းတွေလဲပတ်နေကြတဲ့အမေရိကန်စီးပွားရေးလုပ်ငန်းကြီး10ခုကျော်နဲ့ဇပွဲဝိုင်းဆွေးနွေးမှုအတွင်းမှာအမေရိကန်ဗန်နာယီဝန်ကြီးကအခုလိုပြောဆိုခဲ့တာပါ။တရုတ်နဲ့စီးပွားရေးအရချင်းကပ်ဆောင်ရွက်တဲ့နေရာမှာအမေရိကန်ရဲ့အဓိကရည်မှန်းချက်3ရပ်ကိုလည်းဗန်ဒါယီဝန်ကြီးရဲလင်ကထပ်လောင်းအတီးပြုတ်ပြောဆိုခဲ့ကြောင်းဗန်ဒါယီဝန်ကြီးဌာနကြေညာချက်မှာဖော်ပြပါတယ်။မြို့သားလုံခြုံရေးနဲ့လူခွင့်ရေးတို့နဲ့ဆက်နွယ်တဲ့အရေးကြီးတဲ့အကျိုးစီးပွားတွေကိုကာကွယ်ရေးတရုတ်အနေနဲ့နိုင်ငံတကာစီးမျဉ်းစည်းကမ်းတွေအရဆောင်ရွက်လာစီမဲ့ကောင်းမွန်ပြီးနှစ်ဦးနှစ်ဖက်အကျိုးရှိစေမဲ့စီးပွားရေးဆိုင်ရာရှင်ပြိုင်မှုဖြစ်ပေါ်လာရေးမီခရိုစီးပွားရေးရာသီဥတုနဲ့ကမ္ဘာလုံးဆိုင်ရာကြွေးမြေကိစ္စတွေအပါအဝင်ကမ္ဘာတဝန်းအရေးပေါ်အခြေအနေအခက်အခဲတွေကိုနှစ်ဦးနှစ်ဖက်ပူးပေါင်းဆောင်ရွက်ရေးတို့ဖြစ်ကြောင်းဗန်နာယီဝန်ကြီးဌာနကြေညာချက်ကဖော်ပြပါတယ်။တရုတ်နဲ့အမေရိကန်ရဲ့စီးပွားရေးဆက်ဆံမှုအတွင်းတည်ငြိမ်မှုအပြုသဘောဆောင်ဆောင်ရွက်မှုတွေဖြည့်သွင်းနိုင်ရေးအတွက်နှစ်ဦးအကျိုးတူစီးပွားရေးဆိုင်ရာနယ်ပယ်တွင်အရေးကြီးကိစ္စတွေမှာပွင့်ပွင့်လင်းလင်းထဲထဲဝင်ဝင်လက်တွေ့ကြတဲ့ဖလှယ်မှုတွေကနေတဆင့်နိုင်ငံအနေနဲ့ဘုံသဘောတူညီချက်ရှာဖွေပြီးခိုင်ခိုင်မာမာဆက်သွယ်ဆောင်ရွက်ရမှာဖြစ်တယ်လို့တရုတ်နိုင်ငံခြားရေးဌာနရဲ့ကြေညာချက်ကဖော်ပြပါတယ်။အမေရိကန်နဲ့တရုတ်ကြားလက်တလောဆွေးနွေးခဲ့ကြတာကိုနိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ကကြိုဆိုလိုက်ပြီးအခုလိုဆွေးနွေးကြတာဟာဆိုရင်ကမ္ဘာလုံးဆိုင်ရာယင်းနှိမ့်မြုံနှံမှုနဲ့ဖွံ့ဖြိုးရေးအတွက်အရေးပါတဲ့နယ်ပယ်တွေမှာပူးပေါင်းဆောင်ရွက်မှုကိုမြင့်တင်ပေးရရောက်မယ်လို့လည်းပြောဆိုလိုက်ပါတယ်။ IMF ပြောခွင့်ရဂျူလီယာကော့ဆက်ကဇူလိုင်လ23ရက်နေ့မှာသတင်းထောက်တွေကိုအခုလိုပြောပါတယ
် As we have said before China the United States and
American နဲ့တခြားသောအဓိကကုန်သွယ်ဘက်တွေအနေနဲ့ကမ္ဘာလုံးဆိုင်ရာကုန်သွယ်ရေးနဲ့ယင်းနှိမ့်မြုံနှံမှုစနစ်ပြိုကွဲသွားမယ်အန္တရာယ်ရှိစေတဲ့အဓိကပြဿနာတွေကိုဖြေရှင်းနိုင်ရေးဆက်လက်ပူးပေါင်းဆောင်ရွက်ချက်ရမှာဖြစ်တယ်လို့သူမကပြောခဲ့တာပါကမ္ဘာစီးပွားရေးအကြီးဆုံး American နဲ့တရုတ်ကြားမှာနည်းပညာလုံခြုံရေးအပါအဝင်အကြောင်းအရာတချို့နဲ့ပတ်သက်ပြီးအခြေအတင်ဖြစ်နေကြပြီးဆယ်စုနှစ်တွေအတွင်းဆက်ဆံရေးကအနှိမ့်ဆုံးအခြေအနေကိုရောက်ရှိနေတာဖြစ်ပါတယ်ရှင
်တရုတ်အမေရိကန်ဆွေးနွေးပွဲတွေကိုမတ်သိမ်းထိုက်တင်ပြသွားခဲ့တာပါကမ္ဘာတဝန်းကလူငယ်တွေကြားရေမန်းစားတဲ့ Prime အဖြစ်အချို့ကြီးဒီမျိုးတွေမှာကလင်းငယ်တွေအတွက်အန္တရာယ်ရှိလောက်တဲ့ကဖိန်းဓာတ်တွေပါဝင်နေတာတွေ့ရှိခဲ့ရပါတယ်ဒါကြောင့်မိဘတွေနဲ့ကလေးတွေစားနေကြတဲ့အစာအသောက်တွေပေးခဲ့အောင်ဘာတွေကိုသတိထားသင့်ပါသလဲစိတ်လူမျိုးဝါရှင်တန်စီးတက်ကကကင်ဆာမျိုးဗီဇာသုတေသီဒေါက်တာဖြိုးနေလင်းကိုမဆုမြတ်မောင်ကမေးမြန်းပြီးလူမှုရှုခင်းမှာအခုလိုတင်ဆက်ထားပါတယ်
YouTube မှာ follower တန်း40ထက်မတည်းရှိတဲ့ဒီ YouTuber နှစ်ယောက်ပေါင်းပြီးတော့ထုတ်လုပ်တဲ့အဖြစ်အချိုရည်တွေထဲမှာကလေးငယ်တွေမတောက်တဲ့ပမာဏကဖိန်းဓာတ်တွေပါနေတဲ့အတွက်ဘေးရန်ရဲ့ chemical စစ်ဆေးပေးပါလို့ဒီ American ထိပ်တန်းလွှတ်တော်အမတ်တွေကဒီအစားအသောက်နဲ့ဆေးဝါးလုံခြုံရေးကြီးကြပ်ကွက်ခဲ့တဲ့ဒီ FDA ကိုတောင်းဆိုခဲ့ပါတယ်လူငယ်ရီကြားမှာရေပန်းစားတဲ့ YouTuber Logan Paul နဲ့ KSI ဆိုတာကတော့အရင်တုန်းကပြိုင်ဘက်လက်ဝဲတပါးနှစ်ယောက်ဖြစ်ပါတယ်။ရံဘက်လိုဖြစ်နေသူနှစ်ယောက်ပေါင်းပြီးတော့မနစ်တုန်းကအချိုရည်တွေထုတ်လိုက်တော့လူငယ်ရီကြားမှာသိတ်ကိုစိတ်ဝင်စားမှုရခဲ့တာပါ။ Social Influencer တွေကလည်းဒီအပြိုင်ကြောညာတောက်ပြတော့ကလေးငယ်တွေကြားစိတ်ဝင်စားမှုပိုရခဲ့ပါတယ်။ဆိုင်တွေမှာလူဝဲကျောင်းသားချင်းချင်းပြန်ရောက်ကြတဲ့အထီးကိုကျောင်းသားလူငယ်တွေကြားမှာ popular ဖြစ်တဲ့အချိုရည်ဘူးတွေဖြစ်ပါတယ်။စားထုတ်ခဲ့တဲ့ Bright Hydration အချိုရည်ဘူးတွေထဲမှာကဖိန်းထံမပါပေမဲ့ဒီနှစ်ဆန်းမှာစားထုတ်တဲ့ Bright Energy အဖြစ်အချိုရည်ဘူးတွေမှာတော့တဘူးမှာ Coca-Cola 6ဘူးစာကဖိန်းဓာတ်တွေပါနေပါတယ်။ဆက်ရှိနှစ်အောက်တွေကိုဝင်စားအမျိုးသမီးတွေမတောက်တင်ဘူးလို့ဘူးတွေပေါ်မှာလည်းရေးထားပါတယ်။ဒါပေမဲ့အယောင်တောက်တောက်နဲ့ဒီလူငယ်တွေကိုဆွဲဆောင်ထားတဲ့အချိုရည်ဘူးတွေရဲ့ကွဲပြားမှုကိုမိဘတော်တော်များများမသိကြတဲ့အတွက်သူတို့ကိုယ်တိုင်ကလေးတွေကိုဝယ်ပေးတာမျိုးတွေလည်းရှိခဲ့ပါတယ်။အဲ့ဒီလိုမျိုးဒီကလေးငယ်တွေအတွက်ဘေးဖြစ်စီတဲ့အစားအသောက်တွေကိုဝယ်မကျွေးမိအောင်လို့မိဘတွေအနေနဲ့ဘယ်လောက်သတိထားသင့်ပါသလဲ။St. Louis မြို့က Washington တက္ကသိုလ်မှာကင်ဆာမျိုးပီစာသုတေသနလုပ်နေတဲ့ဒေါက်တာဖြိုးနေလင်းကိုမြင့်ကြည့်ထားပါတယ်
။ပထမဦးဆုံးကဒီဟိုဟာလူနေမှုဇေယျတွေလူမှုဘဝတွေပေါ့နော်ပြောင်းလဲလာတဲ့အာဥပ္ပတိမှာဆိုလို့ရှိရင်သာမန်မိသားစုတွေမှာဆိုလို့ရှိရင်မျိုးသမီးရောမျိုးသားပါမိသားစုစာဝင်နေတဲ့အတွက်အပြင်မှာရုံးကန်အလုပ်လုပ်ကြရတယ်ပေါ့ Single parents household လို့ခေါ်တယ်မိဘတူတူပဲရှိတဲ့မိသားစုတွေမှာဆိုရင်ပိုးပြီးတော့ရုံးကန်ကြရတယ်များအပြင်ဒီလိုမိသားစုတွေမှာဆိုရင်နေတပူွားပေါ့နော်ကလေးတငယ်တွေရဲ့စားတောက်ကြီးကိုပြင်ပကအတင်စားလွယ်လင်းတကူစားသုံးလို့ရတဲ့စားတောက်တွေနဲ့ဖြည့်ရှင်းတာလားအခုဖြစ်မှာပုံမူပြီးတော့များပြလာကြတယ်ပေါ့ဆိုတော့ဘလို့စားတောက်တွေကိုရှောင်ရှားရမလဲဆိုတော့ကျွန်တော်တို့စေတက္ကသိုလ်တက်သွားပေါ့နော် Professor တယောက်ကနေပြီးတော့ we are swimming in the sea of chemical and carcinogenic ကျွန်တော်တို့ကဆိုရင်လူသားတွေကလာအခုဖြစ်မှာဆိုလို့ရှိရင်ဟိုကီမီကယ်ပြန်စားဖြစ်စေတဲ့ကီမီကယ်တွေပင်လယ်ကြီးထဲမှာကူးနေရတယ်ပေါ့နော်လက်ပြပြရဒီကွာပြင်တော့ငေရွယ်တဲ့ကလေးတငယ်တွေဒါသဘာဝအကြောင်းမဟုတ်တဲ့အစားတောက်တွေစားခြင်းနောက်ပြီးတော့ artificial flavor လို့ခေါ်တဲ့ဖြည့်စွက်အရသာတွေပါတဲ့အစားတောက်တွေကိုစားတောက်တာတွေနောက်ပြီးတော့ fast food တွေကိုအစားတောက်ခြင်းတွေပေါ့မိဘတွေကအသေးချာစစ်စစ်ရွေးချယ်ပြီးမှသွေးတင်တယ်ဒီလိုစားတောက်တွေอ่ะဆိုလို့ရှိရင်ကျွန်တော်တို့လူမှုပတ်ဝန်းကျင်မှာအသားတကျဝင်ရောက်နေပြီဖြစ်တဲ့အတွက်ကြောင့်လို့တော့လုံးဝရှောင်ရှားဖို့တော့လက်တွေ့မှာအင်မတန်ခဲရင်းနေမိဘရင်နေနေကမိမိကလေးကိုသူအနေနဲ့ရှိတဲ့စားတောက်တွေကိုတတ်နိုင်တဲ့ညပေါ့ထိတွေ့နေအောင်သတိနဲ့ရှောင်ကျဉ်နိုင်ဖို့ပဲဖြစ်ပါတယ
်မိဘရေဆိုတာဒီသားသမီးကဒါစားခြင်းနဲ့တောက်ခြင်းနဲ့ဆိုရင်ဝယ်ပေးမိတယ်လေနောက်ဈေးဆိုင်တွေမှာလည်းအရွယ်တကူဟိုဝယ်လို့ရနေတဲ့ခါကြတော့ဆိုတော့အဲ့လိုမျိုးဝယ်ကျွေးတဲ့အစားတောက်တွေကဒီကိုယ်ကလေးအတွက်ဒီကျန်းမာရေးမထိခိုက်အောင်နောက်အဟာရလည်းဖြစ်အောင်ပေါ့နော်ဘလို့အချက်တွေကိုကြည့်ပြီးတော့မှရွေးချယ်သင့်တယ်လို့ရောအကြံပေးချင်ပါလေရှင
်အဲ့တော့ပထမတစ်ချက်ကတော့မိဘတွေကအစားတောက်အဟာရနဲ့ပတ်သက်ပြီးတော့အသိပညာမိဘတွေကိုပေးနိုင်ဖို့ကြည့်တယ်သူတင်နာတစ်ခုမှသူရှိချက်ရဆိုလို့ရှိရင်မိခင်တယောက်ရဲ့အတန်းပညာယူခြင်းမြင်မလာတာနဲ့အတူကလေးတယောက်ကပြင်ပအစားတောက် Facebook စားတောက်မှုပျော်နည်းသွားတာကိုတွေ့ရတယ်ဆိုရယ်ဆက်ဆက်မှုတွေရှိအောင်တွေ့ရရယ်ကျမ်းမာတဲ့အစားအသောက်တွေရွေးချယ်စားတောက်ခြင်းကအလေးအကျင့်တစ်ခုဖြစ်ပါတယ်ပေါ့နော်အဲ့တော့ဒီလိုကျမ်းမာတဲ့အစားအသောက်တွေရွေးချယ်စားတောက်ဖို့အတွက်ကလင်းငယ်တွေကိုငယ်စဉ်ကနေပြီးတော့အလေးအကျင့်ဖြစ်အောင်သင်ကြားပေးဖို့အရေးကြီးတယ်မိဘရဲ့ကိုယ်တိုင်ကလည်းအိမ်မှာအာဟာရရှိတဲ့အစားအသောက်တွေကိုကလင်းငယ်ကြိုက်တတ်တဲ့ပုံစံမျိုးနဲ့ပြင်ဆင်ချက်ပြုတ်စားစားတတ်အောင်ငယ်ငယ်တည်းအလေးအကျင့်လုပ်ပေးနိုင်ဖို့လိုအပ်တယ
်အခုဒီအငင်းပွားစရာဖြစ်နေတဲ့ prime အချိုရည်ကိစ္စကိုကြည့်ရင်ပေါ့နော်ကဖိန်းဓာတ်များတယ်လို့ဒီထောက်ပြနေတဲ့ Prime Energy အဖြစ်အချိုရည်ဘူးတွေပေါ်မှာကိုဒီအသက်16နှစ်အောက်တွေမတောက်ရဘူးဆိုပြီးတော့မှရေးထားပါတယ်။ဒါပေမဲ့ဒီမိဘတော်တော်များများကကဖိန်းဓာတ်မပါတဲ့ဒီ Prime Hydration အချိုရည်ဘူးနဲ့မှားပြီးတော့မှသူတို့ကိုယ်တိုင်ပေါ့နော်ဝယ်ပေးမိတာတွေလည်းရှိပါတယ်။ဆိုတော့တကယ်တမ်းပြောရမယ်ဆိုရင်အဲ့ဒီကဖိန်းဓာတ်များတယ်လို့အခုပြောနေတဲ့အချိုရည်ဘူးတွေထောက်ပြီးတော့ရှက်လာလောက်ကြာမှဒီလူငယ်တွေတောက်ဖို့မသိဘူးဆိုတဲ့ကိစ္စဖြစ်လာတာပါဆိုတော့အဲ့လိုမျိုးပေါ့နော်ဒီလွတ်နေတဲ့အစားအသောက်တွေလည်းအများကြီးရှိနိုင်ပါတယ်ဆိုတော့အဲ့ဒါမျိုးတွေကလည်းတော်တော်လေးဆိုရင်ညာကောင်းမယ်ထင်ပါတယ
်အချိုရည်မှာအမျိုးမျိုးရှိတယ်မိုင်းတကူကဟိုအချိုရည်ထဲမှာပါဝင်တာပေါ့နော်ဟိုဖွဲ့ကြပြီးပြရမှာ sport drink ဆိုတာရှိသေးတယ်အဲ့ဒါကြတော့အားကစားရင်မှာပြင်းထန်လို့လို့ရှိရင်ရေဓာတ်ကိုပြန်ပြီးဖြည့်သင်းတဲ့မျိုးစားပေါ့နော်ဒါပေမဲ့သူ့မှာကဖိန်းဓာတ်မပါဝင်သူနဲ့မတူတဲ့နောက်တစ်မျိုးဒါပေမဲ့လူတွေကအများနဲ့မှားတတ်တာ energy drink လို့ပေါ့ energy drink မှာကဖိန်းဓာတ်ပါတယ် ကဖင်းကဟိုဟာစိတ်ဓာတ်ကိုလှုံ့ဆော်စေတယ်ပင်မနွမ်းနယ်မှုကိုသက်သာစေတယ်အဲ့ဒီကုန်သတ်တည်းအရှိပေါ့အခု prime energy ဆိုအချိုးရည်တွေမှာကြတော့ကဖင်းဓာတ်ကပေါ့နော်လူငယ်တွေကလေးတငယ်တွေရဲ့ကျန်းမာရေးကိုထိခိုက်စေနိုင်တော့တဲ့ဖြစ်အစမတန်များပြားနေနေတာအခုလိုငင်းပွားစရာကြီးဖြစ်လာတာပေါ့တကယ်တော့ဟာအမေရိကန်ကလေးကျန်းမာရေးဖွဲ့ရနေပြီးတော့ American Academy of Pediatrics ဖွဲ့ရနေပြီးတော့energy drink ကဲ့သို့သောအချိုးရည်တွေမှာပါဝင်တဲ့အရာတွေကကလေးတယောက်ရဲ့နေ့စဉ်အဟာရထဲမှာပါဝင်စရာမလိုဘူး။ပါလည်းမပါဝင်သင့်ဘူးဆိုပြီးတော့အကြံပြုထားတယ
်။နောက်တစ်ချက်ကတော့ဒီလူမှုကွန်ရက်နဲ့ social influencer တွေကိစ္စပေါ့လေ။ဆိုတော့အခုခေတ်မှာကလူငယ်တွေကြားအထူးသဖြင့်ဒီဆဲကျော်တက်တီကြားမှာကလူမှုကွန်ရက်တွေနောက်တစ်ခါဒီ social influencer တွေရဲ့ကြော်ညာကိုတိတ်ပြီးတော့သူတို့လိုက်ကြရလေ social influencer တွေကဒါကောင်းတယ်ဆိုပြီးကြော်ညာပြရင်စားခြင်းနဲ့တောက်ခြင်းနဲ့သူတို့ဝစ်ခြင်းနဲ့ဆိုတော့အပြင်မှာလည်းဒီလိုစားနေတောင်းနေတာရောမိဘတွေကလည်းသိနိုင်မလဲအားလုံးပေါ့လေဆိုတော့ဒီလိုအခြေအနေမျိုးနဲ့ပတ်သက်လို့ရောမိဘတွေကိုဒေါက်တာဖြိုးအနေနဲ့ဘယ်လိုမျိုးအကြံပေးချင်လဲရှင
် Facebook လိုမျိုးအစားတောက်တွေဝင်ငွေရေနေပါတဲ့မိသားစုတွေကိုအဓိကထားပြီးတော့ marketing လုပ်တဲ့ကြရပေါ့နော်ဒီလိုနေဒီလိုနေရာမျိုးတွေမှာရှိတဲ့ဒီလိုပတ်ဝန်းကျင်တွေမှာရှိတဲ့အကြောင်းတွေကိုအဓိကထားပြီးတော့အစားအာဟာရအစီအမံကိန်းတွေကိုအစိုးရတွေသက်ဆိုင်သူတွေအနေနဲ့အထူးတလဲဆောင်လှုပ်ဆောင်ပေးတဲ့နေစေကြောတက်တွေဆိုလို့ရှိရင် social media ကိုမစွဲလန်းအောင် social media တွေတဲ့ influencer တွေကောင်းတယ်ပြောသမျှတုံးသမျှ like ပြီးတော့အတုမယူနားမယောင်ကြဖို့အတွက်မိဘရင်းတွေကနေရတော့အမြဲသတိပေးစောင့်ကြည့်တယ်ဟုတ်ကဲ့
ဝါရှင်တန်တက္ကသိုလ်မှာကင်ဆာမျိုးပီစာသုတေသနလုပ်နေတဲ့ဒေါက်တာဖြိုးနေလင်းပါရှင်ကလေးငယ်တွေစားကြတဲ့စားသောက်တွေထဲမှာဘေဟာကဘေးကင်းနေဘေဟာကအဟာရဖြစ်စီတယ်ဆိုတာကိုမိဘတွေကိုယ်တိုင်ကသိရှိနားလည်ထားဖို့သိကိုအရေးကြီးတယ်လို့သူကပြောပါတယ်ရှင်ကျွန်မအစုံမြန်ပါမှာ
အနည်းရှိတဲ့အချို့ကြီးအကြောင်းကိုမဆုမြတ်မွန်တင်ပြခဲ့တာပါအခုတင်ပြမှာကတော့တက်တက်ရောင်သတင်းတော်အစီအစဉ်ဖြစ်ပါတယ်ကမ္ဘာကျော် K-pop အဖွဲ့ဖြစ်တဲ့ BTS အပတ်တရပစ္စည်းတွေရောင်းချတဲ့ Pop-up Sign Design New York မြို့မှာ AB လကစတင်ဖွင့်နေထားရတာအခုဇူလိုင်၁၀ရက်နေ့နောက်ဆုံးဖြစ်ပါတယ်ဟောင်ကောင်ကရုပ်ရှင်ဆုချီးမြှင့်ပွဲကိုတော့ Academy ဆုရှင် Michelle Yeoh လည်းတက်ရောက်ခဲ့တာပါဒီလိုကမ္ဘာတစ်ဝှမ်းကထင်မှားကြော်ကြားသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းတွေကိုမအေးတန်တာကျော်တက်တဲ့အောင်သတင်းတော်အစီအစဉ်မှာတင်ဆက်ပေးထားပါတယ
်အမေရိကန်ပြည်အစနယူးယောက်မြို့မှာ K-pop ရဲ့တက်တွေနဲ့တော်တော်စီကားခဲ့ပါတယ် Hanson Yet ဈေးရောင်းစင်တာမှာ Korea K-pop အဖွဲ့ BTS ရဲ့ယာယီအရောင်းဆိုင်လာဖွင့်လို့ဖြစ်ပါတယ်ကိုလိုဂျင်တဲ့ပစ္စည်းတွေမကုန်ခင်ရလိုက်အောင် BTS ပြည်သက်တွေစိုက်မဖွင့်ခင်ရောင်းနေအောင်လာဆောင်ခဲ့ကြတာပ
ါ Saturday was quite hectic people actually started lining up at 12 at midnight
စနေနေ့ကတော်တော်လုံးလိုက်ရပါတယ်တန်းချီဖို့ကျမတို့အချိန်ဆပြီးတော့ခွင့်ပြုတယ်ညတကာ7နာရီခန့်ကလူတွေစပြီးတော့တန်းစီနေကြတာပါဒီဆိုင်ရှိမှတည်တည်ချာချာတက်တက်ရဲ့လာတန်းစီကြပါတယ်လို့ဆိုင်ရဲ့လက်ထောက်မန်နေဂျာ Stephanie Chu ကပြောပါတယ်ဒီဆိုင်ကအမေရိကန်ပြည်အောင်စုမှာ BTS ပစ္စည်းယာယီ pop up ဖွင့်တဲ့ဆိုင်ထဲမှာအပြည့်အစုံဆုံးလုပ်ထားတဲ့ပထမအဆုံးဆိုင်ဖြစ်တယ်လို့စီစဉ်သူတွေကဆိုပါတယ်။ဒီဆိုင်မှာအထင်းမဲ့မျိုးစုံကပစ္စည်းတွေကိုရောင်းချပေးပါတယ်။အင်ဂျီတွေပြင်အမှတ်တရပစ္စည်းသေးသေးမွမ်းမွားလေးတွေလည်းအများကြီးပါ။2020ခုနှစ်ကိုဗစ်ကပ်ဘေးကာလမတိုင်ခင်ကပစ္စည်းတွေပြင်အခုကိုဗစ်လွန်ကာလ2020နှစ်ကပစ္စည်းတွေလည်းပါဝင်ပါတယ်။
We also have merchandise from BTS's reality show In the Soup and J-Hope has
BTS reality season In the Soup ကပစ္စည်းတွေလည်းရောင်းချပေးပါတယ်။ပေါင်းမီတွေက J-Hope ဖွင့်ထားတဲ့ပစ္စည်းတွေပါလို့ Stephanie Chu ကရှင်းပြပါတယ်။ဒီလိုဆိုင်ဖွင့်ပြီးတော့ BTS ပစ္စည်းတွေရောင်းတာကိုလာအားပေးတဲ့သူတွေလည်းအထူးသဘောကျကြတာပါ။ပြည့်တဲ့တူဖြစ်တဲ့ Kathleen Dillon က
It's really cool actually it's nice to see the merchandise.
အရင်မှပါတယ်။များအပြင်ကဒီပစ္စည်းတွေကို online ပေါ်မှာပြီးတော့ဖြောပြပွဲအချိန်တွေမှာပဲတွေ့ရတာပါ။ COVID အချိန်တစ်လျှောက်လုံးနဲ့မတွေ့ရတော့အပြင်မှာမတွေ့ရတာကြပါပြီလို့ပြောသွားတာပါ။BTS အဖွဲ့ဟာ2013ခုနှစ်မှာထွက်ပေါ်ခဲ့တဲ့အဖွဲ့ဖြစ်ပြီးတော့တောင်ကိုရီးယား K-pop ဂီတရဲ့လက်ရှိအကျော်ကြားဆုံးအဖွဲ့တစ်ဖွဲ့ဖြစ်ပါတယ်။2021ခုနှစ်က American ဂီတဆုပေးပွဲမှာအကောင်းဆုံးအနုပညာရှင်ဆုရလို့ဒီဆုမျိုးအားရှအဖွဲ့ရတာသူတို့ပထမဦးဆုံးပါ။ Forbes Magazine ကလည်း2019ခုနှစ်မှာ BTS အဖွဲ့ကိုအခွင့်အဆောင်မီဝင်ငွေဒေါ်လာ58တန်းနဲ့ကမ္ဘာမှာဝင်ငွေအမြင့်ဆုံးအမျိုးသားဂီတအုပ်စုဖြစ်နေကြေညာခဲ့ပါတယ်။ဩစကာဆုရအရှမင်းသမီးမီရှဲယူဖြူရောင်ဝတ်ဆောင်ရှင်နဲ့ပွဲတက်လာတာအပါအဝင်ထိတ်တန့်မှုပညာရှင်တွေတက်ရောက်တဲ့ဟောင်ကောင်ရုပ်ရှင်ဆုချီးမြှင့်ပွဲမှာပေးအပ်တဲ့ဆုတွေမှာတော့အငင်းပွားစရာဖြစ်နေတဲ့အသက်19နှစ်အရွယ်ငါးတွယ်ဆိုတဲ့မှတ်တမ်းရုပ်ရှင်ကားကအကောင်းဆုံးဇာတ်ကားဆုရရှိသွားပါတယ်။ဒါရိုက်တာမေဘောချောင်းရက်ကူတဲ့ဒီမှတ်တမ်းရုပ်ရှင်ကားက
ဟောင်ကောင်မှာမတည်မငြိမ်ဖြစ်နေတဲ့ဆယ်စုနှစ်တစ်ခုကျော်ကြာကာလအချိန်အတွင်းမှာအလဲတန်းနဲ့အထက်တန်း secondary ကျောင်းသူ6ဦးရဲ့ဘဝဖျက်ကျော်ပုံကိုရိုက်ပြထားပါတယ်။ဒါပေမဲ့ဒီမတန်းရုပ်ရှင်ကမှပါဝင်တဲ့ကလေးမလေးတယောက်ကသူ့ရဲ့ကိုရီးကိုရာတွေကိုလူများကိုပြသဖို့မဟုတ်ပါဘူး။သဘောမတူပါဘူးလို့ပြောခဲ့တာကြောင့်ရုပ်ရှင်ရုံတွေမှာပြသတာကိုရက်လိုက်ရတာပါ။တကယ်တော့ဒီမတန်းရုပ်ရှင်ကရိုက်ကူးချိန်မှာကျောင်းကရောကျောင်းဝဆံမကြီးကရောခွင့်ပြုခဲ့တာဖြစ်တဲ့အပြင်ပါဝင်တဲ့ကလေးတွေအကုန်လုံးကြည်ကျင်းနေတဲ့သဘောတူပြီးတော့မှရိုက်ကူးခဲ့တာပါ။
မိုင်းကျောင်းကကျောင်းပန်းဝမ်ကျောင်းပန်
းကျွန်တော်တို့ရုပ်ရှင်ကအခုစုရတယ်လို့ပဲအများပြည်သူရဲ့ကြည့်ရှုအသိမှတ်ပြုမှုကိုရတဲ့နယ်လို့ Travel Director ဝင်းလျံခုတ်ကစုရရှိပြီးတဲ့နောက်မှာပြောသွားပါတယ်သူကအခုလိုမျိုးရုံတင်ပြသခွင့်ပြတ်သွားတော့လူများများကြည့်လို့မရတဲ့ကိစ္စကိုစိတ်ပြက်လက်ပြက်ပြောသွားတာပါကိုယ်တိုင်ကြည့်လိုက်ရရင်ဒီရုပ်ရှင်နဲ့ပတ်သက်ပြီးတော့ပုံမှန်မှန်ကန်ကန်သုံးသပ်ဝေဖန်နိုင်မယ်လို့လည်းသူကပြောပါတယ်ဒီစုချင်းမြို့မှာအကောင်းဆုံးအမျိုးသမီးသရုပ်ဆောင်စုကိုတော့ဆယ်မီချန်းကLost Love ဆိုတဲ့ရုပ်ရှင်ကနေရရှိသွားပါတယ်။ကလေးတွေမွေးစားတဲ့မိခင်တူဝမ်းနဲ့ခံစားရတဲ့ဇယုတ်ကနေတရုပ်ဆောင်ထားတာပါ။50ကျင်းမြောက်ဟောင်ကောင်ရုပ်ရှင်စုကြည့်မြင့်ပွဲကိုဟောင်ကောင်ယဉ်ကျေးမှုစင်တာမှာအရင်တမဲ့အချိန်လိုအပြည့်ပြင်ပြီးကျင်းပခဲ့တာပါ။ COVID ကန့်သတ်ချက်တွေတရုပ်အစိုးရကရုပ်သိမ်းပေးလိုက်လို့လည်းဒီလိုမျိုးစီစီကာကပြန်ပြီးကျင်းပနိုင်တာဖြစ်ပါတယ်။
မိုင်းတနာကျော်ရဲ့တက်တောင်ရဲ့တက်တန်ရောင်တွေက K-pop နဲ့ Michelle Yeoh ရဲ့အကြောင်းဖြစ်ပါတယ်။အခုတော့သတင်းချင်းချုပ်ကိုကိုသားညူဦးကပြောပြပေးပါအောင်မယ
်။ဒီကယူကရိန်းနိုင်ငံကကောက်နှံတွေကိုပြည်ပကိုတင်ပို့နိုင်မှုအတွက်ယူကရိန်းစစ်ကမ်း၃ခုကနေပြီးတော့ပင်လယ်နဲ့တွင်းရုရှားစစ်သည်မော်တွေကိုဖျက်ချော်ခွင့်ပေးတဲ့တနစ်နီးပါးကြားသဘောတူညီချက်ကိုပယ်ဖျက်လိုက်ပြီးလို့ရုရှားကနေပြီးတော့တင်းလာနေမှာကြေညာပါတယ်။ကမ္ဘာစနေအခါကြက်တဲဖြစ်နေတဲ့ချိန်ပင်လယ်နဲ့ထဲယူကရိန်းကောက်နှံတွေဖြတ်တန်းခွင့်ရဖို့ဒီသဘောတူညီချက်ကိုကုလသမဂ္ဂနဲ့တူရကီနိုင်ငံတို့ကကြောင်းဝင်ညှိနှိုင်းပေးခဲ့တာပါ။အဲဒီကဖြတ်တန်းတဲ့ကောက်နှံအများပြားကိုတင်မောနဲ့အာဖရိကအရှေ့အလယ်ပိုင်းနဲ့အာရှကစီးရတဲ့တိုင်းပြည်တွေကိုပို့ပေးနိုင်ခဲ့တာပါ။အခုလိုမျိုးရုရှားလောက်ရကိုကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူထရက်စ်ကကန့်ကွက်ပါတယ်။ပင်လယ်နဲ့ဖြတ်တန်းတဲ့ဒီပို့ကုန်တွေဟာဒုက္ခတွေ့နေတဲ့ကမ္ဘာအတွက်မျှော်လင့်ချက်ဖြစ်ပြီးတော့ကမ္ဘာစနေအခါဖူလုံရေးအတွက်လည်းအသက်အမြတ်အရေးပါတယ်ဆိုပြီးတော့သူကပြောဆိုခဲ့ပါတယ်။တရားမျှတမှုအလွယ်ဆုံးဖြစ်နေတဲ့နှစ်နာခံစားရသူတွေအတွက်အစွမ်းကုန်ကြိုးစားဆောင်ရွက်သွားမယ်ဆိုပြီးတော့ ICC ပြည်ဆိုင်ရာရာဇဝတ်ခုံရုံးဖြစ်လာစေတဲ့ Rome Statute သဘောတူညီချက်25နှစ်ပြည့်မြောက်တဲ့နေ့မှာ ICC ကြီးကဲတရားသူကြီး Peter Hofmanski ကပြောလိုက်ပါတယ်။ကမ္ဘာတစ်ဝှမ်းမှာလူမျိုးတုံးတပ်ဖြတ်မှုစစ်ရာဇဝတ်မှုနဲ့လူသားမျိုးနွယ်စုပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုတွေကိုရေးယူပြီးတော့ကမ္ဘာလူသားတူကိုအကာအကွယ်ပေးနိုင်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ ICC ရဲ့ Rome Statute သဘောတူညီချက်ကိုလွန်ခဲ့တဲ့25နှစ်1998ခုနှစ်ဇူလိုင်19ရက်နေ့မှာတည်ပြုခဲ့တာဖြစ်ပါတယ်။ဒီသဘောတူညီချက်ရဲ့ယူဆဟာကမ္ဘာကြီးမှာတည်ညည်တဲ့တရားဥပဒေစိုးမိုးနိုင်ရေးအတွက်ဖြစ်တယ်လို့တရားသူကြီး Peter Hofmanski ကပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့ထိုင်းယူကောက်ပွဲမှာတော့အများစုအနိုင်ရထားတဲ့ Move Forward Party ရှေ့သို့ချီပါတီရဲ့ခေါင်းဆောင် Peter Langerabneck ကိုပြီးခဲ့တဲ့ပတ်လွှတ်တော်မှာဝန်ကြီးချုပ်ရွေးချယ်မှုမဲခွဲရမှာရှုံးနေခဲ့ပေမဲ့သူ့ရဲ့မဟာမိတ်ပါတီ၈ပါတီကတော့သူ့ကိုဝန်ကြီးချုပ်ဖြစ်နေဆွေးအပ်တဲ့ဖွဲ့နိုင်ဖို့အတွက်ထောက်ခံထားလို့မယ်လို့ပီတာကတင်းလာနေမှာပြောပါတယ်။ရှီသိုချီပါတီဖီတာဟာပြီးခဲ့တဲ့မေလ19ရက်ယူကောက်ပွဲမှာအများစုအနိုင်ရပေမဲ့ဒီဝန်ကြီးချုပ်ဖြစ်မဲခွဲတဲ့အခါမှာလွှတ်တော်မှာရှုံးနေခဲ့တာဖြစ်ပါတယ်ခင်ဗျာ
။တင်းချင်းချုပ်ကိုကိုသားညူကကြေညာပေးခဲ့တာပါ။ဒီညစီစဉ်ထုတ်လုပ်ရေးမှူးကမတ်တင်ကြီးထိုက်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာတွေကတော့ဂျိုနန်ကမ်မင်းဆန်ဂျိုနာသန်ဝေါ်ကာတို့ဖြစ်ကြပါတယ်။VOA American တိုင်းရဲ့မနက်ပိုင်းစီစဉ်ကိုဒီမှာပဲအဆုံးသတ်ပါစေ။ VOA ကိုနားဆင်ကြားတဲ့အတွက်ကျေးဇူးထူးတင်ပါတယ်။တောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းကျန်းမာရွှင်လန်းကြပါစေ။ကျွန်တော်တမောင်သားပါ။
This program has come to you from the Voice of America, Washington.